Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇန်နဝါရီလ26ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925/32/51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညပိုင်းရဲ့အစီအစဉ်မှုကကျမစုမမရှင်
ကျမအေသနာကျော်ပါအမေရိကန်ပြည်ထောင်စုမှာခိတ္တရပ်ဆိုင်ထားခဲ့ရတဲ့အစိုးရလုပ်ငန်းတွေနဲ့အေဂျင်စီလုပ်ငန်းတွေပြန်လည်ပန်းနိုင်ဖို့သမ္မတဒေါ်နယ်ထရမ့်ကသတင်းသုံးပတ်ကြာယာယီဗန္နာရီအတုံးစီတွေဥပဒေမူကြမ်းတစ်ခုကိုလက်မှတ်ရေးထိုးလိုက်ပါတယ်ဘရာဇီးယားနိုင်ငံမှာတော့ရေကာတာတစ်ခုပျို့ကျလို့လူ၉ဦးသေဆုံးသွားပြီးလူ300ကျော်ပျောက်ဆုံးနေပါတယ်ရှင်ဒီလိုနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်မဆုမွန်ရေ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆရာမကတော့ရခိုင်ပြည်နယ်အတွင်းနယ်မြေတည်ငြိမ်အေးချမ်းအောင်နဲ့နှစ်ဖက်တင်းမာနေတဲ့ပြဿနာတွေပြည်လဲအောင်ဖြေရှင်းနိုင်မှုအစိုးရကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကအပြုသဘောဆောင်တဲ့ချင်းကပ်မှုတွေပူးပေါင်းဆောင်ရွက်တဲ့လို့ရခိုင်အရေးအကဲခတ်တွေကအကြံပြုပါတယ်ဒီမနေ့ရုံးကတော့ရန်ဟီလီကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ဒီအပေါ်မှာအသုံးသက်သူတွေအမြင်ဘယ်လိုရှိပါသလဲ
ဒါနိုင်ငံမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုဟိုဒီ ICC တင်ဖို့ဟိုဒါတိုက်တွန်းနေတယ်ဆိုတော့ဟိုဒါကျွန်တော်တို့ရခိုင်ပြည်နယ်ပြည်ရင်းလေးပေါ့နော်ဒီဒီဆက်မှာ
ရခိုင်လွတ်တော်ကိုယ်စားလှယ်တူပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ရခိုင်ပြည်နယ်ထဲမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတဲ့အခြေအနေဒီဒေသခံတွေရဲ့ဒီအခက်အခဲကြုံနေရတဲ့အကြောင်းသတင်းလွှာနဲ့အတူအပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေထဲမှာတော့မြန်မာတခွင်အစီအစဉ်နဲ့ဒိုင်းလေလိုက်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညရဲ့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံကနေပြီးအမေရိကန်တပ်ဖွဲ့တွေပြန်ပြီးတော့ရုတ်သိမ်းမဲ့အစီအစဉ်တရက်ကိုအမေရိကန်နဲ့တာလီဘန်တွေအကြမ်းမှာသဘောတူညီမှုရကောင်းရပြီဖြစ်နိုင်ကြောင်းနှစ်ဖက်ဆွေးနွေးမှုနဲ့နေဆက်တဲ့အတိုင်းဝိုင်းကပြောပါတယ်အပြန်အလှန်အနေနဲ့ဆိုရင်တော့အာဖဂန်မှာခြေဆိုင်ပြီးတော့အမေရိကန်ကိုချိန်ချောင်းမဲ့နိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေကိုလက်မခံဖို့တာလီဘန်တွေကကတိပေးခဲ့တယ်လို့လည်းဆိုပါတယ်။ကာတာနိုင်ငံဒိုဟာမြို့မှာဇက်တိုက်ဆိုသလိုအပြင်းထန်ဆွေးနွေးခဲ့ရာကနေပြီးတော့နှစ်ဖက်ကြားမှာအပြန်အလှန်နားလည်မှုရခဲ့ကြတာပါ။ဆွေးနွေးပွဲကိုတော့အင်ရှင်ကာတာနိုင်ငံနဲ့ပါကစ္စတန်နိုင်ငံတို့ကအစိုးရကိုယ်စားလှယ်တွေနဲ့တက်ရောက်ခဲ့ပါတယ်။ဆွေးနွေးမှုအစီအစဉ်တွေချောချောမမောရှိခဲ့မယ်ဆိုရင်တော့အမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမဲ့အစီအစဉ်နဲ့ပတ်သက်လို့အစောဆုံးစနေနေ့နဲ့နောက်ကြဆုံးတနင်္လာနေ့လောက်မှာကျင်းကြမယ်လို့နှီးဆက်သူတွေက VOE ကိုပြောပါတယ်။အမေရိကန်တပ်ဖွဲ့တွေရုတ်သိမ်းတဲ့အစီအစဉ်အတွက်တာလီဘန်တွေဘက်ကလည်းအပြစ်ခတ်ရက်စဲပေးထားရမှာပါ။ဒါမဲ့လည်းအမေရိကန်တပ်တွေပြန်လဲရုတ်သိမ်းရင်းနဲ့တာလီဘန်တွေအပြစ်ခတ်ရက်စဲရေးအစီအစဉ်တွေဟာအခက်အတန့်နဲ့အခြေအနေအပြောင်းလဲတွေပေါ်မှာမူတည်မှာဖြစ်ပါတယ်။တာလီဘန်တွေနဲ့နောက်ဆုံးသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်နိုင်ငံအခြေပြမိန့်ခွန်းမှာထည့်သွင်းပြောကြားနိုင်ခြင်းရှိတယ်လို့လည်းနှီးဆက်သူတွေကပြောပါတယ်။ဆွေးနွေးမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့အမေရိကန်ဘက်ကရောတာလီဘန်တွေကပါတစုံတရာမှတ်ချက်ပေးတာမျိုးတော့မရှိသေးပါဘူး။၁၈နှစ်ကြာအာဖဂန်စစ်ပွဲအတွင်းမှာရံဘက်ဖြစ်ခဲ့တဲ့တာလီဘန်တွေနဲ့မကြုံစဘူးတွေးဆောင်ဆွေးနွေးမှုတွေမှာအမေရိကန်ဘက်ကကိုယ်စားလှယ်တွေအဖွဲ့ကိုတော့အာဖဂန်ပြည်နယ်တင့်မြတ်ရေးဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇယ်မေခါလီဇက်ဦးဆောင်နေတာဖြစ်ပါလိမ့်ရှင်
။ဗင်နီဇွဲလားရွေးကောက်ပွဲကိုလာမယ့်၈ရက်အတွင်းမကျင်းပဘူးဆိုရင်ဗင်နီဇွဲလားတိုက်ခန့်ခေါင်းဆောင်ကိုသမ္မတဖြစ်တဲ့အတိမတ်ဖြူသွားနိုင်ပွဲရှိတယ်လို့ဥရောပနိုင်ငံသုံးနိုင်ငံကဒီကနေ့မှပြောကြားလိုက်ပါတယ်။စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်တို့ကသူတို့နိုင်ငံအနေနဲ့ဟွမ်ဂွာအီဒိုကိုဗင်နီဇွဲလားခေါင်းဆောင်ဖြစ်တဲ့အတိမတ်ပြူသွားဖို့ရှိတယ်ဆိုပြီးတော့ပြောကြားလိုက်တာဖြစ်ပါတယ်။ဒါပြင်ဂျာမနီနိုင်ငံကလည်းတကယ်လို့သာဗင်နီဇွဲလားနိုင်ငံအနေနဲ့ရွေးကောက်ပွဲမကျင်းပဘူးဆိုရင်ဂွာအီဒိုကိုဗင်နီဇွဲလားခေါင်းဆောင်ဖြစ်တဲ့အတိမတ်ပြူသွားနိုင်ပွဲရှိတယ်ဆိုပြီးတော့ဂျာမနီဆိုရပြောခွင့်ရမာတီနာဖစ်ကTwitter ကနေပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကလည်းဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့မူဝါဒတွေကိုကြီးကြပ်ပြီးဗင်နီဇွဲလားနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ထူထောင်နိုင်ဖို့ဝိုင်းနိုင်ငံသားမူဝါဒဆိုင်ရာကျွမ်းကျင်သူ Elliot Abrams ကိုအထူးတန်တမန်အဖြစ်နဲ့ခန့်လိုက်ပါတယ်ဝန်ကြီး Pompeo ဟာကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ချင်းပါမဲ့အထူးစည်းဝေးမတိုင်ခင်မနေ့တောက်ကြနေ့ကဝါရှင်တန်မှာအဲ့လိုညင်ညာခဲ့တာပါဒါပြင် Elliot Abram အနေနဲ့လည်းသူနဲ့အတူလုံခြုံရေးကောင်စီအထူးစည်းဝေးကိုတက်ရောက်မှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။နိုင်ငံတိုင်းကလည်းအမေရိကန်နိုင်ငံလိုပဲဗင်နီဇွဲလားတိုက်ခန့်ခေါင်းဆောင်ဂွာအီဒိုကိုဗင်နီဇွဲလားခေါင်းဆောင်အဖြစ်နဲ့အတိအမှတ်ပြုတင်တယ်လို့ထင်ကြောင်းဝန်ကြီးပေါ်မီယိုကပြောပါတယ်။ဒါပြင်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မဒူရိုဟာဆိုဝါလုံနဲ့အာနာရှင်တဦးဖြစ်ပြီးတော့ဗင်နီဇွဲလားပြည်သူတွေအတွက်အကြီးအကျယ်ထိခိုက်ဆုံးရှုံးရအောင်လှုပ်ဆောင်ခဲ့သူဖြစ်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်။အမေရိကန်အနေနဲ့ဗင်နီဇွဲလားနိုင်ငံမှာတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့မျှော်လင့်ကြောင်း ဝန်ကြီးပေါ်ပြီးတော့ပြောပါရခင်ဗျာ
ရဆိုင်ထားခဲ့ရတဲ့ American အစိုးရဌာနတွေနဲ့ agency တွေရဲ့လုပ်ငန်းတွေပြန်ပြီးလဲပတ်နိုင်ရင်းနဲ့ဝန်ထမ်းတွေအလုပ်ပြန်ဆင်းနိုင်ကြောင်းစီမံခန့်ခွဲမှုနဲ့ဗန္ဒာရေးဆိုင်ရာရုံးကမနေ့နှောင်းပိုင်းမှာအကြောင်းကြားလိုက်ပါတယ်ရုံးလုပ်ငန်းတွေကိုအ мян ဆုံးနဲ့စနစ်တကျပြန်ဖွင့်ဖို့လည်းညွှန်ကြားခဲ့ပါတယ်အစိုးရလုပ်ငန်းတွေရဆိုင်ထားရချိန်မှာအခက်အခဲတွေကြောင့်ပူးပေါင်းဆောင်ရွက်မှုတွေကိုအတိအမှတ်ပြုကျေးဇူးတင်ပါကြောင်းလည်းဖော်ပြထားပါတယ်တရင်သုံးပတ်ကြာယာယီဗန္ဒာရေးအသုံးစရိတ်တွေမူကြမ်းတစ်ခုကိုမနေ့တုန်းကသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အတွက်အမေရိကန်သမိုင်းမှာအစိုးရလုပ်ငန်းတွေရပ်ဆိုင်းထားရတာအကြမ်းဆုံးဖြစ်တဲ့ဆန်ဂျိန်တင်ခဲ့တဲ့အခြေအနေလဲအဆုံးသတ်သွားခဲ့ပါတယ်။ရပ်ပေါင်း36ရက်အကြာအချိန်နဲ့ဆွေးနွေးညှင်းခုန်ခဲ့ကြပြီးတဲ့နောက်မှာတော့ဒီမိုကရက်နဲ့ရီပါဘလစ်ကန်တွေအကြမ်းမှာသဘောထားကွဲပြားမှုတွေကိုဘေးဖယ်ပြီးတော့အမေရိကန်ပြည်သူတွေကိုဦးစားပေးခဲ့တာတွေ့မြင်ခဲ့ရကြောင်းနဲ့တိုင်းပြည်အကျိုးအတွက်အတူလက်တွဲကြိုးပမ်းရမယ့်အခွင့်အလမ်းတစ်ခုဖြစ်ကြောင်းလဲသဘောတူညီချက်ကိုမနေ့တုန်းကတမရကအင်ဂျီရောကနေကြေညာရမှာပြောသွားပါတယ်။မနေ့ညနေပိုင်းမှာပဲအမေရိကန်အထက်နဲ့အောက်လွှတ်တော်တွေကလည်းဥရေကျန်းကိုအတည်ပြုခဲ့ကြပြီးတော့တမရကလက်မှတ်ရေးထိုးအတည်ပြုခဲ့တာပါ။ရှေးလဖေဖော်ဝါရီလအထိသတ်မှတ်ထားတဲ့ယာယီအသုံးစရိတ်မှာတော့မက္ကဆီကိုနိုင်ငံနဲ့နယ်စပ်တိုင်းကာဖို့တမရကတောင်းခံတဲ့အသုံးစရိတ်တော့မပါပါဘူး။နေဆက်လုံခြုံရေးအခြေအနေနဲ့ပတ်သက်လို့တုံးသက်ဖို့အတွက်ပါတီနှစ်ရက်ပေါင်းလွှတ်တော်ရေးရာကော်မတီတရဲ့ဖွဲ့စည်းမှဖြစ်ကြောင်းလဲတမရထောင်းကပြောခဲ့ပေမဲ့မက္ကဆီကိုနဲ့နေဆက်တစ်လျှောက်လုံးမှာကွန်ကရစ်ဒရိုင်းကာဖို့အရင်ကပြောခဲ့ဘူးတာတွေလည်းလေးတန်ပြောင်းသွားပါတယ်။အစိုးရလုပ်ငန်းတွေရပ်ဆိုင်းထားရတာ35ရက်ပြည့်ချင်းအစိုးရဝန်ထမ်း8000ကျော်ဒုတိယအကြိမ်လစာမရပဲဖြစ်ခဲ့ရပြီးတဲ့နောက်မှာယာယီဗန္ဒာရေးအသုံးစရိတ်အတွက်သဘောတူညီချက်ရခဲ့ကြတာလည်းဖြစ်ပါရဲ့ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စီရင်ရေးအကြံပေးပုဂ္ဂိုလ်အောင်တူဖြစ်တဲ့ Roger Stone ဟာနိုင်တော်ကြဖန်ဆီးခံခဲ့ရပြီးအမဂန်ဒေါ်လာငွေ3000ခွဲနဲ့မနေ့ကပြန်လည်လာခဲ့ပါဗျ။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့ဒူးစုံစမ်းစစ်ဆေးမှုအဖွဲ့ကပြစ်မှုဆိုင်ရာဆွဲချက်တွေနဲ့ Roger Stone ကိုဖန်ဆီးခဲ့တာပါ။တရားရုံးကနေပြန်ထွက်လာခဲ့တဲ့ Roger Stone ကသူ့ကိုမာရင်ပြီးဆွဆွဲခဲ့တာလို့သတင်းတောက်တွေနဲ့သူ့ကိုဆန္ဒပြနေကြတဲ့သူတွေကိုပြောပါရယ်ဆန္ဒပြတဲ့သူတွေက Roger Stone ကိုဖမ်းဖို့တောင်းဆိုနေကြတာပါနိုင်ငံရေးယူရက်နဲ့သူ့ကိုစုံစမ်းစစ်ဆေးနေတာဖြစ်ပြီးတော့သူ့အနေနဲ့အပြစ်ကျူးလွန်မှုမရှိကြောင်းတရားရုံးမှာထွက်ဆိုမယ်ဒီအမှုမှာသူအနိုင်ရလိမ့်မယ်လို့လည်း Roger Stone ကပြောပါရယ်သူဟာသမ္မတကိုစန့်ကျင်တဲ့တပ်သေးခံတဦးဖြစ်မှာမဟုတ်ကြောင်းသမ္မတ Trump အတွက်လိမ့်နေထွက်ဆိုမယ်သူလည်းမဟုတ်ဘူးဆိုတာရှင်းတယ်လို့Roger Stone ကပြောပါတယ်တောက်ကြနေမနဲ့ဆောပိုင်းက Roger Stone ကို Florida ပြည်နယ်မှာအစိုးရထောက်လှမ်းရေးတွေကဖမ်းဆီးခဲ့တာပါလိမ့်လည်ထွက်ဆိုမှုအမှုစစ်ဆေးရမှာဟန်တာဖို့ကြိုးစားမှုတပ်တွေအထောက်ထားတွေကိုဖျောက်ဖျက်ဖို့ကြိုးစားမှုနဲ့သူ့ကိုဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘက်ကအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ VOA American တန်ကနေပြီးတော့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။ကမ္ဘာလူငယ်များနေအခမ်းအနားအစီအစဉ်တစ်ခုဖြစ်နေပနားမားနိုင်ငံမှာရောက်ရှိနေတဲ့ကက်သလစ်ဘာသာပိုင်းသာသနာပိုင်းပုပ်ယေဟန်မင်းကြီးဖရန်စစ်ကအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတရိုင်းကာကိုတစ်ချောင်းလုံးပြောဆိုနေတဲ့သမ္မတဒေါ်နယ်ထရမ့်ပေါ်မှာဝေဖန်သွားပါတယ်။ဒီလိုအပြုအမူမျိုးဟာအရာအလုံးကိုပျက်စီးစေသလိုလူအဖွဲ့ကြီးမှခွဲခြားဆက်ဆံပြီးတော့ပြည်ထောင်နာတွေကိုလည်းခွဲခြားဆက်ဆံဖြေရှင်းနိုင်တယ်လို့လူတွေကြားမှာထင်မြင်ယူဆသွားနိုင်တဲ့မမြင်နိုင်တဲ့တရိုင်းတစ်ခုတိဆောက်ရာရောက်ကြောင်းလည်းမိန့်ကြားသွားပါတယ်။လူဖွဲ့စည်းနဲ့လူမှုအတိုင်းဝိုင်းတွေကြမှာဒီလိုလောက်ရက်တွေကိုစော်ရကားတက်တာအပုတ်ချတာကလွဲလို့ဘာမှမလုပ်ဖဲနဲ့ထားခဲ့မယ်ဆိုရင်တော့သဘောထားကွဲပြားမှုတွေအပြစ်တင်တာတွေရှုံးချပြစ်တင်တာတွေလို့မကောင်းတဲ့တန်တရားတွေမှာရုံထွက်နိုင်မှာမဟုတ်ကြောင်းလည်းသတိပေးသွားပါတယ်။ပနားမနိုင်ငံမှာရောက်နေတဲ့ပုံရဟန်မင်းကြီးကဒီနေ့မှာတော့၄ရက်မြောက်နေ့ဖြစ်နေရာစုနှစ်ပေါင်းများစွာတက်တန်းရှိပြီဖြစ်တဲ့ Saint Mary Cathedral ကျောင်းတော်မှာဝတ်ပြုဆုတောင်းပွဲကျင်းပခဲ့ပါတယ်။ဒီနေ့မှာပဲ San Jose ကျန်းစာတင်ကျောင်းကအစာတင်သားဖုန်းတော်ကြီးတွေနဲ့ပုံရဟန်မင်းကြီးတွေ့ဆုံဖို့လဲစီစဉ်ထားပါတယ်။တွေ့ဆုံခြင်းမှာလူငယ်တွေယဟန်ပါဝင်တဲ့အရေးအတွက်ကြာဆင်းလာတဲ့ကိစ္စအကြောင်းရင်းတွေကိုပုံရဟန်မင်းကြီးကမိန့်ကြားမယ်လို့လည်းမျှော်လင့်ရပါတယ်။ဒီနောက်မှာတော့ပနားမနိုင်ငံဂိုင်းကျုပ်ဆရာတော် Jose Domingo Elwa နဲ့အတူကမ္ဘာလူငယ်များနဲ့အခမ်းအနားတက်ရောက်လာတဲ့လူငယ်10ဦးနဲ့လည်းနေ့လယ်စာအတူဆောက်ဖို့စီစဉ်ထားပါတယ်။မနေ့တုန်းကတော့ပုံရဟန်မင်းကြီးကလူငယ်ထိန်းသိမ်းရေးစခန်းတစ်ခုကိုတွားရောက်လဲပတ်ခဲ့တဲ့အတွက်ထိန်းသိမ်းရေး ထိမ့်သိမ်းခံလူငယ်တွေနဲ့ကမ္ဘာလူငယ်များနေမှာဆင်နွှဲခွင့်ရခဲ့တာပါထိမ့်သိမ်းငယ်လူငယ်တွေက၅ဦးဟာပုံရမယ်အဟမ်းမင်းကြီးစီမှာအာဘက်ဖြေခဲ့ပါတယ်လူတိုင်းဝိုင်းကလူတွေကိုလူဆိုးလူကောင်းအပြစ်ရှိသူအပြစ်ကင်းသူအဖြစ်နဲ့တတ်မှတ်ပြထမ်းကြတဲ့အပေါ်မှာစိတ်မကောင်းဖြစ်ရကြောင်းနဲ့လူတိုင်းဝိုင်းအနေနဲ့လူတွေကိုပြောင်းလဲခွင့်ရအောင်လို့အခွင့်အလမ်းတွေဖန်တီးပေးဖို့လိုအပ်ကြောင်းလဲလူငယ်ထိမ့်သိမ်းရေးစခန်းမှာရောက်ရှိနေစီမှာပုံရမယ်မင်းကြီးကမိန့်ကြားသွားပါတယ်ရှင်
ဘရဇိုနိုင်ငံကတတိယဒုဗိုလ်ရေလုပ်ငန်းကရေကာတာတစ်ခုပြိုကျခဲ့တာကြောင့်9ရောက်ထဲမနေသေးဆုံးပြီးတော့ခမန်းကြီးအားဖြင့်300ကျော်လောက်ပျောက်ဆုံးနေပါတယ်ဒီရေကာတာပြိုကျမှုကြောင့်အနီးပတ်ဝန်းကျင်မှာလည်းရှင်းရည်နဲ့ဖုံးလွှမ်းသွားခဲ့ပါတယ်ဘရဇိုနိုင်ငံရှေ့တောင်ပိုင်းမင်းဂရီဖီနယ်ကရိုမာဒီညိုမြို့နားမှာရေကာတာပြိုကျတာကနေရှင်းရည်တွေဖုံးလွှမ်းပြီးတော့လူတော်များများအိတ်ထဲမှာပါသွားတာဖြစ်တယ်လို့ဘရဇိုအာနာပိုင်းတွေကပြောပါတယ်အဲဒီလူတွေကိုအသက်ရှင်ရနဲ့ပြန်တွေ့ဖို့ကအခွင့်အရေးအတော်နည်းတယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးရိုမိုဇေမာကဒီကနေ့မနက်ပိုင်းမှာပြောကြားလိုက်ပါတယ်ရေကာတာပြိုကျတဲ့အချိန်မှာအိမ်မှာအလုပ်လုပ်နေကြတဲ့ဝန်ထမ်း200လောက်ဟာရေကာတာရဲ့အုပ်ချုပ်ရေးမှူးရုံးမှာနေ့လယ်စာစားနေကြတာဖြစ်ပြီးတော့အဲဒီလူတွေကိုလည်းပျောက်ဆုံးတဲ့အထက်မှာပါတယ်ဆိုပြီးတော့မိသက်တော်ဝင်ရှိသူတွေကပြောပါတယ်ခင်ဗျာဩစတြေးလျနိုင်ငံမှာကျင်းပနေတဲ့ Australian Open မြို့မီတင်နစ်ပြိုင်ပွဲမှာတော့ဂျပန်တင်နစ်ကစားသမားတက် Naomi Osaka ကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် Melbourne မြို့မှာဒီကနေ့ကျင်းပတဲ့ဒီ Australian Open မြို့မီ2-0 Final ကိုဒီနေ့ကစားကြရမှာကမ္ဘာအဆင့်4 Naomi Osaka ကချက်နိုင်ငံကအဆင့်6 Petra Kvitova ကို6-4 နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်။ဒါဟာ Osaka တွတ်တော့ Australian Open ကိုပထမအချိန်အနိုင်ရတာဖြစ်ပေမဲ့သူ့တွတ်တော့ဒုတိယမြောက် Grand Slam ပဲဖြစ်ပါတယ်။သူဟာပြီးခဲ့တဲ့ September လတုန်းကလည်း American Open ကိုနိုင်ထားတာကြောင့် Grand Slam ပြိုင်ပွဲကိုနှစ်ခုဆက်တိုက်အနိုင်ရတာဖြစ်ပါတယ်ခင်ဗျာ
။စနေညရဲ့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါတပြိုင်တည်းထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ထဲမှာဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်ပြိပခါတွေဖြစ်ခဲ့တယ်လို့လက်တလောရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရတပ်တို့ကြားမှာလည်းတိုက်ပွဲတွေကပြင်းထန်နေတဲ့အနေအထားမှာတော့နေမြေတီငိမ့်အေးချမ်းအောင်နဲ့တင်းမာနေတဲ့ပြဿနာတွေပြေလည်အောင်ဖြေရှင်းနိုင်မှုမြမအစိုးရကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကအပြူသဘောဆောင်တဲ့ချင်းကပ်မှုတွေနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့ရခိုင်အရေးအကြံပေးတွေကသုံးသပ်ကြပါတယ်မြမနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ရဲ့ခရီးစဉ်တွင်တွေ့ရှိချက်တွေပေါ်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့ပုံမှာလည်းတုံ့ပြန်ချက်အမြင်သဘောထားအမျိုးမျိုးရှိပါတယ်အသေးစိတ်ဆက်ပြီးနားဆင်ပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်မင်းရှန်ဟီလီဟာသူ့ရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်အပြီးသူ့ရဲ့စုံစမ်းတွေးရှိချက်တွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာမနေ့တုန်းကသတင်းစာရှင်းလင်းခဲ့တာပါမြန်မာပြည်ဝင်ခွင့်ပိတ်ပင်ခံထားရပြီးတဲ့နောက်အိန္ဒိယနိုင်ငံတွေမှာခိုလုံနေကြရတဲ့မြန်မာဒုက္ခသည်တွေကူညီပေးနေတဲ့အဖွဲ့အစည်းတွေနဲ့တွားရောက်တွေ့ဆုံခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်ဟာသူ့ရဲ့စုံစမ်းတွေးရှိချက်တွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့လူခွေအခြေအနေဟာတော်တော်လေးကိုဆူဆူဝါဝါဆုတ်ယုတ်လာနေတဲ့အကြောင်းပြောဆိုခဲ့တာပါ။နောက်ဒီလိုအခြေအနေတွေကိုဖန်တီးခဲ့တဲ့စစ်ရာဇဝတ်မှုတွေအတွက်အဓိကတာဝန်ရှိတဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပေါ်တရားစွဲဆိုတင်တယ်လို့ပထမဦးဆုံးအကြိမ်တရားဝင်ပြောကြားလိုက်တဲ့မစ်ရန်ဟီလီရဲ့သတင်းစာရှင်းလင်းပွဲအပေါ်မှာတော့ရခိုင်အရေးလေးလာအကဲခံနေတဲ့ဒေါက်တာခင်စောဝင်းကအခုလိုသုံးသပ်ပါတယ်
။ကိုယ်စီမကရဲ့သူကိုယ်တယ်လေ။အတူကမပြောလာလို့မရဘူးဆိုတာကြတော့ပို့ပြီးဆိုးသွားတာပေါ့။ဒါတော့ခုနပြောတဲ့စကားတွေကတော့နည်းနည်းလေးပြောမစင်တော့ဟိုတန်တပန်ကြီးမချင်ရတော့ဘူးလေအခုသတင်းထဲမှာသူတို့ highlight လုပ်ထားတာကတော့ဒီတမတော်ကာကွယ်ရေးဦးစီးချုပ်ကိုသူတို့ကတော့ channel site နဲ့အရေးကြီးကိုပြောထားတာပေါ့လေနော်ပထမအပိုင်းကတော့လည်းဟုတ်တယ်ဒီ channel လိုရင်းကြော်တွေကထပ်ပြီးအောင်လုပ်နေဆိုတော့ပါလေဆိုတော့သူကဟိုလူခွေအဖွဲ့အစည်းတစ်ခုနော်အပြင်ကဆိုတော့နော်ဒီ NGO တစ်ခုနဲ့ပြောရဆိုကိစ္စမရှိဘူးသူကအခုကကုသမဂ္ဂကိုကိုစားပြီးပြောနေရတာလားနော်သူက independent of a reporter ဒါမှမဟုတ်လက်ရှိတာဝန်ရတာသူကကုလသမဂ္ဂရဲ့လူခွေတွေဖြစ်နေတာ哦ဆိုနည်းနည်းလေးစကားတွေကဟိုတန်တမမဆန့်တော့ဘူးပေါ့နော်သူတို့ကတော့ဘာဖြစ်လဲဆိုတော့ဒီဘက်ကမြန်မာစိုးရအနေနဲ့စက်ဖက်ကနေပြီးတော့တုံ့ပြန်မှုနည်းနည်းပို့ပြီးတော့စက်ကူသွားတာပေါ့ဘယ်လိုမြင်လဲနော်
ဒီသတင်းသာရှင်းလင်းပွဲမှာပဲမစ်ရန်ဟီလီဘက်ကပြောဆိုခဲ့တာကတော့အစိုးရဒေသခံတွေနဲ့လုံခြုံရေးတပ်ဖွဲ့တွေဘက်က2019ခုနှစ်ထဲမှာကိုမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုနေရက်ဆွတ်အောင်ဖိအားပေးဆောင်ရွက်နေပါတယ်ဆိုတဲ့ပြောဆိုချက်အပေါ်မှာတော့ရခိုင်မျိုးသားပါတီရဲ့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုတုံ့ပြန်ပါတယ်။အဲ
ကျွန်တော်တို့ကတော့2019မှာအဲ့လိုဖြစ်တယ်ဆိုတဲ့
ရည်ရည်တရင်အချက်လေပေါ့နော်ကျွန်တော်တို့လည်းဒေတာခံပြီးပါအဲ့လိုပူပေါင်းကြံစီရဲအဲ့ဒါရောမီးရှို့တယ်အတင်းအာရမဟုတ်ဖက်ဘူးဖက်သွားအောင်လုပ်တယ်ဆိုတော့တရင်မျိုးတော့ကျွန်တော်တို့ကမကြမ်းဘူးဒါရက်တာသူရောက်ခဲ့တဲ့နေရာတွေကတစ်ဖက်ကပြောဆိုတာပဲဖြစ်နေတယ်ဟိုကျွန်တော်တို့ပြင်နေရတကယ်ကပအဖွဲ့အစည်းတစ်ခုရဲ့အချင်းကတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ဒီလက်လက်ဆိုတဲ့ပြောပြီးတော့ဆွဆွပြီးတော့နော်ပုံမှားရုပ်တယ်အဲပြီးတော့ဒီဒရင်းမားတွေချက်ကြည့်ရဲအဲ့ဒီပေါ်မှာအရှင်ပြအောင်လုပ်တယ်အဲဒါဟာတစ်ဖက်ကလုတ်ကြံဆွဆဲတာပဲလို့ကျွန်တော်တို့ကတော့
ရခိုင်ပြည်နယ်ထဲမှာဘာသာရေးလူမျိုးရေးဆန်တဲ့အကြံဖက်ပြိပခါတွေကြောင့်မွတ်စလင်သိမ်းတဲ့ချီဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်နေရတဲ့အခြေအနေလက်တလောရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လို့ထောင်ချီတဲ့ဒေသခံတွေပါဘေးလွတ်ရာကိုပြေးနေရတဲ့အနေအထားမှာတော့အစိုးရကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကအပြုသဘောဆောင်ဖြည့်ရှင်းကြပါလို့ရခိုင်လွတ်တော်ကိုယ်စားလှယ်ကအကြံပြုပါတယ်
ကျွန်တော်တို့နိုင်ငံမှာနော်ဒါဖြစ်လဲဖြစ်ပြီးဖြစ်ပြီးပေါ့ဒီပေါ်မှာဟာလာအမျိုးအသေးထားပြီးတော့နော်တစ်ဖက်ကအဲဒီလိုအလုပ်မဖြစ်တဲ့ကိစ္စတွေကိုဒါတွန်းပို့နေမယ်အဲဒါနိုင်ငံမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုဟိုဒီ ICC တင်ဖို့ဟိုဒါတိုက်တွန်းနေမယ်ဆိုရင်တော့ဟိုဒါကျွန်တော်တို့ရခိုင်ပြည်နယ်ပြည်ရင်းလေးပေါ့နော်ဒီဒီဖက်မှာလည်းဒုက္ခတွေကိုပြန်လေလက်ခံပြီးဒါတွေကအများကြီးအစ်ကျားပြောကြတယ်ဝင်လာနေပါလေနော်အဲ့ဒါကြောင့်စိုးကျိုးတွေဖြစ်ပေါ်နေပါလေ
ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နေချိန်မှာပဲအစိုးရဘက်ကလည်းကုလအထုကိုယ်စားလှယ်အပေါ်မှာလူပုဂ္ဂိုလ်အရာပိတ်ပင်တားဆီးမှုတွေမလုပ်ဘဲနဲ့ပို့ပြီးတော့မှအပြုသဘောဆောင်ပူးပေါင်းဆောင်ရွက်ပါလို့လည်းဒေါက်တာခင်စောဝင်းကပြောပါတယ
်ကုလသမဂ္ဂနဲ့ပို့ပြီးပူးပေါင်းဆောင်ရွက်ပါလို့ပြောနေရပဲဒီနီလာအခက်ခဲတွေကကုလသမဂ္ဂတဆင့်ပဲဖြည့်ရှင်းလို့ရမယ်ဒီမှာလည်းအခုကပြောမယ်ဆိုရင်တော့ဟိုကြည်လင်းငင်းငိုင်းလိုပဲပေါ့ကိုလုံရင်လုံရင်ပြောရင်ပြောရင်လည်းကိုအဆွန်နေရာရအောင်ကုန်ကြတာခုဘက်ကောဒီဘက်ကောနော်ဒီနေ့ဒါရီနည်းနည်းလေးကိုဝင်နေစရာကောင်းတာပေါ့ကွာအဲ့လိုပြောချင်ပါတယ်နော်ဒီကိစ္စကလိမ္မာပါဆိုတာကန်ရမယ်ဘယ်ကောတော့မဟုတ်ဘူးဒုံးလီတွက်လို့တဲ့ကတည်းကခုဘက်ကပို့ပြီးတော့ကင်းနာပြည့်ရတာပေါ့နော
်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေထူကိုစလဲရဲ့ဒီခီးစဉ်တွင်တွေ့ရှိချက်တွေကိုတော့လာမယ့်မတ်လလူခွေကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာတင်ပြအစီရင်ခံမှာလည်းဖြစ်ပါတယ်ရှင်ဖီယိုရေမြန်မာပိုင်းရဲ့စနေညချမ်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ဘက်ကစီးရီးအခြေအနေကိုကြည့်ရအောင်ပါရခိုင်မြောက်ပိုင်းမှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့ကြားဒီလာပိုင်းအစောပိုင်းကတည်းကပြန်ပြီးတော့ဆလာတဲ့စစ်ပွဲတွေကြောင့်အထိခိုက်ဆုံးကတော့ဒေသခံတွေဖြစ်ပါတယ်တိုက်ပွဲကကြီးတွေကြောင့်ဒေသခံတွေဟာနေညာမဆိုင်မဲ့ဘေးလွတ်ရာကိုထွက်ပြေးခဲ့ရပြီးတော့သူတို့ရဲ့နေအိမ်ကိုဘယ်တော့ပြန်နိုင်မလဲဆိုတာကလည်းမသိနိုင်သေးပါဘူးရွာသားတွေကိုတွေ့ပြောပြထားတာတွေကိုတော့မအေးသန္တာကျော်ပြောပြပေးပါရှင်
လူမျိုးရေးပြိပခါတွေဆူဆူရွရွဖြစ်ပွားခဲ့ပြီးတော့ရိုဟင်ဂျာမွတ်စလင်တိမ်းမောင်းများစွာထွက်ပြေးသွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီဇင်ဘာလအစောပိုင်းကတည်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့ကြားမှာတိုက်ပွဲတွေဖြစ်နေလို့အေဒီသားကအိုးအင်စွန့်ခွာထွက်ပြေးရသူ6000လောက်ရှိသွားပါပြီဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့တုန်းကဘူးစီအောင်မြို့မှာရှိတဲ့ရဲကင်းစခန်၄ခုကိုအေအေလက်နက်ကိုင်အဖွဲ့ကစီးနင်းတိုက်ခိုက်ခဲ့ရာကရဲတပ်ဖွဲ့ဝင်13ဦးသေဆုံးသွားရပြီးတဲ့နောက်ပိုင်းနှစ်ဘက်ကြားမှာတိုက်ပွဲတွေပိုတိုးဖြစ်လာနေတာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတော့ချင်းပြည်နယ်ပလဲဝမြို့မှာတိုက်ပွဲဖြစ်ပြီးတော့ကျေးရွာတွေနာလက်နက်ကြီးကြီးကျပြီးတော့ရွာသားတွေထွက်ပြေးခဲ့ရပါတယ်ဘူးစီအောင်မြို့နယ်မှာတော့တရက်ပြင်ကျေးရွာအုပ်စုကမြို့တိုင်းရင်းသားကျေးရွာတွေရွာဖြစ်တဲ့အလဲချောင်းကျေးရွာမှာ73ရက်နေ့ကလေးကတိုက်ပွဲတွေစတင်ဖြစ်ပွားပြီးတော့ရွာသူရွာသားရကြောထွက်ပြေးခဲ့ရပါတယ်။အဲဒီကရွာသားတို့ဖြစ်တဲ့ကုဇော်ဝင်းက AFP သတင်းဌာနကိုသူ့ရဲ့အတွေ့အကြုံကိုပြောပြပါတယ်
။ချင်းချင်းပြောရင်ကျွန်တော်ကတော့အဲရတော့မထားနိုင်သေးဘူးပေါ့။ရှင်းနိုင်ဆိုလို့ရှိရင်တော့ဆိုးရိပ်ရှိပါသေးတယ်။ဘာအဲ့ရှင်မကျွန်တော်ကဒီတမန်တန်ကြားတာနဲ့ချက်ချင်းထားပြတာပေါ့ဗျာ။ဘယ်သူမှအဲ့လိုမျိုးကိုယ်တော်လုံးဒီပဲဒီဝစားရည်တွေကိုဝတ်ထားတဲ့ဝစားရည်တွေပဲထွက်ပြရတာအဆုံးတော့ကိုယ်ကင်ထားတာအမြင်နဲ့ဆောင်ထားတဲ့ဖုံးလို့မှမယူလာနိုင်ဘူ
းမနစ်ကနှစ်ကုံပိုင်းရဲကဖြစ်ပွားခဲ့တဲ့ဒီစေရေပဋိပခါကြောင့်စစ်ပေးဆောင်ဒုက္ခသည်တွေအတွက်လက်တလောအကူအညီတွေပို့ပြီးတော့လိုအပ်နေချိန်မှာပဲရခိုင်ပြည်နယ်အတွင်းမှာကုညီကယ်ဆယ်ရေးလှုပ်ဆောင်နေမှုကိုလုံခြုံရေးစိုးရိမ်မှုကြောင့်ရခိုင်ပြည်နယ်အစိုးရကတားမြစ်ထားပါတယ်ICRC နိုင်ငံတကာကြက်ချင်နေဖွင့်တဲ့ကုလသမဂ္ဂစားနယ်ရိတ်ခါအဖွဲ့ WFP တို့ကိုတော့ဆက်လက်လောက်ကန်ခွင့်ပေးထားပြီးတော့တခြားကူညီထောက်ပံ့မှုတွေကိုတားထားတာဖြစ်ပါတယ်။ဒီလိုတားမြစ်မှုဟာဒေသခံ9000လောက်မကပေါ်မှာရိုက်ခတ်မှုတွေရှိရလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ UNOCHA ကကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုအခြေအနေမှာဒုက္ခသည်တွေအနေနဲ့လည်းသူတို့ရဲ့မရေရာတဲ့အနာဂတ်အတွက်အဆိုးရိမ်နေကြတာပါ။အလေးကြောင့်ကျေးရွာသူမူလာတန်းပြဆရာမလေးမနိုးစင်ထုံကတော့သူ့ရဲ့ရွာကိုဘယ်တော့ပြန်နိုင်မလဲမသိသေးဘူးလို့ဆိုပါတယ်
jauh pihamor lo lama macam ni lo bulu, dia cabi bulu biar. Sehingga mara ni kan jauh sebenar ni jauh pihamor ni.
အခုလိုမျိုးအစိုးရတဲ့နယ်ရခိုင်လက်နက်ကင်တပ်ဖွဲ့ကြမှာဆေးရေးပဋိပက္ခဖြစ်ပွားနေချိန်မှာပဲရခိုင်ဒေသခံတွေအေအေနဲ့ဆက်သွယ်လို့ဆိုပြီးစစ်ဆေးမေးမြန်းခံရတာဖမ်းဆီးတရားဆွဲခံရတာတွေလည်းရှိပါတယ်ဒေသခံတွေနဲ့ပေါင်းပြီးတော့အေအေဖွဲ့အနေနဲ့ကြေးရွာအတွင်းမှာစိုင်းဝင်လှုပ်ရှားမှုတွေလုံလုံမရအောင်လို့နယ်မြေလုံခြုံရေးကိုကြက်မတ်ဆောင်ရွက်နေတယ်လို့လည်းသတင်းထုတ်ပြန 上级人呢，昨天被捕了的队员哦，这些欧人呢也有那么十多、四十上元的人喽，在哪里拉十超元的个呗，是这个今年他玩的。这里面等的要问看下的青年呢，潘子木的青年那边，老娘也对单位没接不嘛，所以喽，这月欧洲也没得抽，假如讲闹出来青年喽，表里家人来希望的。ရခိုင်မျိုးသားပါတီ ANP ရဲ့ဒုတိယဥက္ကဋ္ဌဒေါ်အေးနုစင်ကတော့ဒီစီအေပတိပခါဟာဒေသခံတွေအတွက်ယုံကြည်မှုအပိုင်းကိုပါပြက်ပြားစေတယ်လို့အခုလိုပြောပါတယ
်အခုလည်းရဲကြီးတွေကဝင်တိုက်တဲ့အတွက် AA ဟာအကြမ်းဖက်တမန်ဖြစ်တယ်ရခိုင်တွေဟာအကြမ်းဖက်ကိုပါဖြစ်တယ်ဆိုတော့ကျမတို့ကလည်းလက်သေးစိတ်ရင်လက်ထိတ်နားတဲ့အဆင့်မဟုတ်ဘူးအသေးပါနားသွားတယ်
အခုလက်ရှိအနေထားမှာတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းထိတိုက်ပွဲတွေဖြစ်နေခဲ့ပြီးတော့တိုက်ပွဲတွေအပြင်ဖိနှိပ်ညှဉ်းပန်းမှုတွေဖြစ်ပေါ်နေတယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်ဒေသခံတွေကမှစိုးရိမ်မှုတွေပိုပြီးတိုးလာတဲ့အပြင်အခုအကူအညီလိုအပ်နေတဲ့ဒေသခံတွေအတွက်လည်းစာနာမှုဆိုင်ရာအကူအညီတွေပို့ပေးနိုင်ရေးဆက်ပြီးတော့ကန့်သက်ထားမယ်ဆိုရင်တော့စစ်ဘေးတင်ပြည်သူတွေကြားကနေပြီးတော့အထိနာမှာဖြစ်တဲ့အကြောင်းလူသားချင်းစာနာမှုဆိုင်ရာလှုပ်ဆောင်နေကြသူတွေစီရေးအကဲခတ်တွေကပြောနေကြပါတယ်ရှင်
မရေးသနာကြောတင်ပြသွားတာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍတွေကမြမတခွင့်အစီအစဉ်ကိုအရင်ဦးဆုံးတင်ဆက်ပေးကြပါတယ်ပြည်တွင်းပြည်ပအိမ်အကူလုံသားဖြစ်တဲ့အလုံလုံကိုင်းနေကြသူတွေကိုအိမ်ရှင်တွေကညှဉ်းပန်းနှိပ်စက်တာနောက်ပွဲစားတွေကလည်းပူပေါင်းကြံစီတာမျိုးတွေရှိတယ်လို့အိမ်ပေါ်နဲ့ပွဲစားပေါင်းပြီးတော့လည်းအိမ်ရှင်ကိုပြန်ပြီးတော့လိန်တဲ့ဟာတွေလည်းမကြာခဏကြားနေရတာကြောင့်အိမ်အကူလုံသားတွေအတွက်တသက်မမတ်ဥပဒေထုတ်ပြန်မှုတိုက်တွန်းမှုတွေရှိနေပါတယ်ပြီးခဲ့တဲ့နှစ်တွေကောင်းကတုန်းကတော့အိမ်အကူနဲ့ပတ်သက်တဲ့ဥပဒေတချို့ထွက်ပါတယ်ဒါပေမဲ့တိတိကျကျကာကွယ်ဆောင်ရှောက်မှုနဲ့အခွင့်အရေးတွေမရှိပါဘူးမြန်မာတခွင့်အစီအစဉ်မှာမြင့်မခသတိအင်ဂျင်စင်ကမက်ကေသတိတင်ဆက်ပေးထားပါတယ်
မြန်မာနိုင်ငံမှာပြည်တွင်းရွှေပြောင်းအလုပ်သမားတွေအားနေတဲ့ဆင့်အိမ်အကူလုပ်ငန်းလုပ်ကိုင်နေသူတွေအများအပြားရှိနေပြီးတိကျတဲ့စည်ရဲကောက်ခံမှုတော့မရှိသေးပါဘူး။အိမ်အကူလုပ်ငန်းလုပ်ကိုင်နေတဲ့သူတွေဟာနားတော်အားဖြင့်လူငယ်အများစုဖြစ်နေပြီးအမျိုးသမီးငယ်တွေပုံများနေတဲ့အတွက်ကြောင့်မလို့သူတို့ကိုကာကွယ်ဖို့လိုအပ်နေရဲဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။အိမ်အကူလုပ်ငန်းလုပ်ကိုင်နေတဲ့အမျိုးသမီးတွေဟာလုပ်ငန်းခွင်နေရလို့မဟုတ်ပဲအိမ်မှာပဲအလုပ်လုပ်ကိုင်နေရတဲ့အတွက်နှိပ်စက်ခံရတာတွေအကြမ်းဖက်ခံရတာတွေလည်းရှိနေပါတယ်။ဒါအပြင်အိမ်အကူတွေကအိမ်ရှင်တွေကိုလိမ်လည်လှည့်ပြားတာတွေပွဲစားတွေနဲ့ပူးပေါင်းကြံစီတာတွေလည်းရှိနေတဲ့အတွက်နှစ်ဦးနှစ်ဖက်အစီတရာအိမ်အကူဥပဒေထွက်ပေါ်ဖို့လိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။အိမ်အကူဥပဒေထွက်ရှိလာမယ်ဆိုရင်တော့အိမ်ရှင်နဲ့အိမ်အကူတွေကြားယုံကြည်မှုပိုရှိလာမှာဖြစ်ပြီးအခက်အခဲတွေကိုလည်းဖြေရှင်းနိုင်လာမှာဖြစ်တယ်လို့လည်းအလုံသမားအရေးဆောင်ရွက်နေသူတွေကယုံကြည်နေကြပါတယ်။အလုံသမားအရေးဆောင်ရွက်နေသူတယောက်ဖြစ်တဲ့မတ်တသက်အောင်ကတော့အိမ်အကူတွေအတွက်အခုချိန်မှာတိကျတဲ့အလုပ်ချိန်တိကျတဲ့အလုပ်ပိတ်ရက်တွေရှိဖို့လိုအပ်နေတယ်လို့လည်းအခုလိုပြောပါသေးတယ်
။အိမ်ကူကဒီအလုပ်သမားဆိုတဲ့ခေါင်းစဉ်အောင်မှာဘယ်လိုပြောလဲဆိုတော့ဝင်နေအိမ်ကူလောက်သားဆိုတော့အောင်မှာထမင်းချက်လားမာလီလားနောက်တော့ဒီခလေးထိန်လားစသဖြင့်ပေါ့နော်ရှိတယ်။သို့တော်လည်းပဲတကယ်တကယ်အကျိုးခံစားခွင့်ဆိုတဲ့နေရာဥမာဆိုပါဆိုခွင့်ရတဲ့အလုပ်ပိတ်ရက်မှာအဲ့ဥပဒေမှာလည်းပဲအိမ်ကူလောက်သားကမပါဘူး။အလုပ်သမားအဖြစ်မသိမှမပြုတ်သားဘူးအဲ့ဥပဒေကြတော့သွားပြီးတော့အဲ့ဒါတော့သူတို့မှခွင့်ရတဲ့အလုပ်ပေးရဆိုတာလည်းမရှိဘူးနောက်တစ်ခုကကြတော့ဒီအ ਨੇ သောစတင်းငွေနဲ့ပဲတွက်အောင်တော့အခုလက်ရှိ2018မှာ4800ပြတ်တန်းလိုက်တဲ့အချိန်မှာပဲသူကအလုပ်ရှင်ကနေပြီးတော့ဒီအလုပ်သမား10ဦးနဲ့အထက်မှအ ਨੇ သောစတင်းငွေကအချိုးတက်ရောက်မယ်ဆိုတဲ့အခါကျတော့အိမ်ကူအိမ်တဲ့အိမ်မှာအိမ်ကူ10ယောက်ဖြစ်ဖို့ဆိုတာလွယ်တာမှမဟုတ်တာအဲ့ဒီခါကျတော့လည်းပဲအတုံးဝင်ပြန်အောင်လောက်ခလာတာအနေနဲ့ဆိုရင်လည်းပဲအဲ့ဒီခါကျတော့အိမ်ကူတွေကအဓိကအဖြစ်သူတို့ကိုတီးတန့်ပေါ့နော်ပြတ်ထန်းပြီးတော့အကာအကွယ်ပေးဖို့လိုအပ်တယ်အဲ့လိုပြောတဲ့အခါမှာအိမ်ကူတွေကြီးပဲလားဆိုတော့မဟုတ်ပါဘူးအိမ်ရှင်တွေတက်ပဲပါပါတယ်ဘာကြောင့်လဲဆိုတဲ့အခါကျတော့အိမ်ကူလောက်သားတွေကအိမ်ထဲမှာအလုပ်လုပ်ရတဲ့အခါကျတော့ဆိုင်အောင်လုပ်ရုံလောက်သားတွေထက်သူတို့ကမမြင်ရအောင်ဒီမမြင်ရတဲ့တခုနေရာမှာသူတို့အလုပ်လုပ်ရတယ် 哎呦喂，哎，现在多少流行了呗？看看也蛮新。哦，表的卡在，那我那边表没卡在。哎，古巴个看了呀啦嘞呗，蛮的新的咯。哎，现在巴个嘞呗，地块大的也涨，哎，古的也涨，看来嘞是。哎，啥子咯？这个广东话咯，哎，现在哎，古呢差的嘛嘞呗，多少啥酒的，超过六阿的，五的呀，哎，多少啥酒的，表上微博六阿的。那如果假如哎，古的多少流行，地价嘞流行，地价嘞六百一，啥子品牌咯？六多少人呢呀嘛？陪老多妈妈说，这把妈这一个哪会辛苦些啊？没说，他表现那味道，他表现在那，你哎，我老多妈一看哪会，妈那边妈妈辛苦。
အင်ယာကူဥပဒေဟာအမေရိကန်လိုအပ်တဲ့အတွက်ရေးဆွဲပြဋ္ဌာန်းနိုင်ရေးအတွက်လည်းမြန်မာနိုင်ငံလူအခွင့်အရေးကော်မရှင်အနေနဲ့အစိုးရကိုပေးပို့တဲ့2018ခုနှစ်လူအခွင့်အရေးအခြေအနေသုံးသပ်ထားတဲ့အစီရင်ခံစာမှာတိုက်တွန်းပြောဆိုထားပါသေးတယ်။မြန်မာနိုင်ငံလူအခွင့်အရေးကော်မရှင်အဖွဲ့ဝင်တစ်ယောက်ဖြစ်တဲ့ဦးယူလွင်အောင်ကတော့ကလေးလူသားတွေကလေးအိမ်အကူတွေဟာအခုချိန်မှာအိမ်အကူဥပဒေမရှိတဲ့အတွက်အကာအကွယ်မဲ့တယ်လို့ဖြစ်နေတယ်လို့လည်းဆိုပါတယ်။
တချို့ဆိုရင်အတက်ရွယ်နဲ့မမြကလေးလေးတွေကပန်းရောင်းနေရတယ်၊ရာနယ်ရောင်းနေရတယ်၊ရေတံပူးရောင်းနေရတာဆိုတဲ့ကိစ္စတွေအများကြီးရှိပါတယ်။တောင်းစားနေတာဆိုရင်တော့လည်းတော်သေးတာပေါ့။တိုးတော့ဒီကလေးတွေကိုလည်းဒီလမ်းပေါ်မှာဒီလိုစီးပွားရှာနေတဲ့ဟာကိုပပြောင်းအောင်ဘယ်လိုလုပ်မလဲ။သူ့မိဘဒီရဲ့စီးပွားရေးအခြေအနေပေါ့နော်။ဟိုအလုပ်ကံအခွင့်လမ်းပေါ့။ဖန်တီးပေးဖို့လိုတယ်။ဒါမှသာလေမိဘကိုထောက်ပံ့မှသာလေကလေးတငယ်အခွင့်အရေးအော်တိုမက်တစ်ရမှာပေါ့နော်။ဒါကြောင့်ကလေးတွေကိုဟိုရဲ့ဒုက္ခဒုက္ခကလေးစစ်သားကလေးလုတ်သားဒါတွေပျော့ပျောက်သွားအောင်ဆိုတော့မိဘတွေရဲ့ဆင်းရဲမှုတွေကိုကူညီဖို့လိုတာပေါ့နော်သူကလေးအိမ်ပေါ်လေးနှိမ့်ဆက်ခံရတဲ့ကိစ္စတွေလည်းအများအများရှိနေတာပဲဟိုမှာနှိမ့်ဆက်အေးယူမရှိတောင်ဘက်မှာနှိမ့်ဆက်အေးယူမြောက်ဘက်ကဆက်လို့ဒီလိုတွေဖြစ်နေတော့မြောက်ဘက်ကအေးယူအနောက်ဘက်ကဆက်လို့ဒီလိုတွေဖြစ်နေကြတာဆိုတော့ဒါလေးအသိပညာနေပါမှုကြောင့်လေတချောင်းပေါ့နော်ပြီးအိမ်တွင်းမှာဘယ်သူမှမရှိဘူးသူတယောက်တည်းရှိတယ်ဆိုတဲ့အခါကျတော့သူတလူငါတမင်းပေါ်အိမ်ထဲမှာကျတော့သူပါဇက်ကထွက်တော့ဥပဒေပဲဆိုပြီးတော့အိမ်ပေါ်တွေကိုလုံရင်းလုံရင်းလုံရင်းနဲ့လက်ကအရသာတို့လာပြီးတော့နှိတ်ကုန်တဲ့သဘောတွေဖြစ်လာတာပေါ့ဒါကတော့ psychology နဲ့လည်းဆိုင်ပါတယ်သို့တော့အဲ့လိုခံရတဲ့ကလေးတွေဒီလိုမဖြစ်ဖို့ဆိုတာတော့အိမ်ပေါ်တွေနဲ့ပတ်သက်လို့လည်းအငယ်တော့ခဏခဏတိုက်တွန်းပါတယ်အိမ်ပေါ်ဥပဒေဆိုတာလေးတော့ရှိတဲ့နေနှုတ်မလို့ရှိရင်အိမ်ပေါ်ဥပဒေမရှိရင်အိမ်ပေါ်တွေဘဝကဟိုအကာအကွယ်မဲ့နော်ဒါအပြင်အိမ်ပေါ်ကပြန်ဒုက္ခပြုလို့ဒုက္ခရောက်တဲ့အင်ဂျင်တွေလည်းရှိတယ်ဆိုတော့အိမ်ပေါ်တွေကသူ့အတူတေချာတည်တည်တနတ်နဲ့သူကုမ္ပဏီနဲ့ register နဲ့လုပ်ကြမယ်ဆိုရင်တော့အိမ်ပေါ်ကပြန်ဒုက္ခပေးလို့ဒုက္ခရောက်တဲ့အင်ဂျင်လည်းမရှိတော့ဘူးလို့အင်ဂျင်ကဒုက္ခပေးလို့ဘဝပြတ်သွားတဲ့အိမ်ပေါ်လည်းမရှိနိုင်တော့ဘူးနည်းသွားမှာပေါ့ဒီလိုလေးတော့ရှိတာပေါ့ဒါကြောင့်ဟိုကလေးတငယ်လှုပ်သားတွေပျောက်ဖို့ဆိုတော့ဟိုအများကြီးကို strategy ချပြီးတော့နိုင်ငံတော်ကလုပ်ဖို့လိုတယ်ပေါ့
မတက်တဲ့အောင်ကတော့အင်အကူတွေဟာမမြင်ရတဲ့နေရာမှာအလုံးလုံးနေရတဲ့သူတွေဖြစ်နေတဲ့အတွက်သူတို့ကိုအကာအကွယ်ပေးနိုင်ဖို့မဖြစ်ခင်ကြိုတင်ကာကွယ်ပေးဖို့လိုအပ်တယ်လို့လည်းအခုလိုဆိုပါသေးတယ်
။ဒီအင်အကူဆိုတာကမမြင်ရတဲ့နေရာမှာဆက်တာနေရာမှာအလုံးလုံးနေရတဲ့သူတွေဖြစ်တယ်။သူတို့ကိုသူတို့အချမ်းဖက်ခံနေရလားဘလို့အချမ်းဖက်ခံရတာလဲလိမ်မဲဆိုင်ရာအချမ်းဖက်ခံမှုတွေလည်းရှိနိုင်တယ်ခုနရုပ်ပိုင်းဆိုင်ရာအချမ်းဖက်ခံမှုတွေအများကြီးရှိနိုင်တယ်ဆိုတဲ့အခါကျတော့သူတို့ကိုအကာအကွယ်ပေးနိုင်မှုကအမျိုးသမီးတွေဖြစ်နေတယ်အမျိုးသမီးငယ်တွေဖြစ်နေတဲ့အတွက်တကယ်ကိုပေါ့နော်ဟိုဖြစ်ပြီးမှဆိုတာထက်မဖြစ်ခင်ကြိုတင်ကာကွယ်ကြပါသို့လို့ဒီနေရာနေပြောချင်ပါတယ
်မြန်မာနိုင်ငံရဲ့ဥပဒေအချို့မှာတော့အလုပ်သမားဆိုတဲ့အဓိပ္ပာယ်ကိုဖွင့်ဆိုတဲ့အခါမှာအိမ်အကူဆိုတဲ့ဇကရက်ကပါဝင်နေပါတယ်။ဒါပေမဲ့အိမ်အကူအလုပ်သမားတွေအနေနဲ့တခြားအလုပ်သမားတွေနဲ့တန်းတူအခွင့်အရေးကမရှိသေးပါဘူး။ဒါကြောင့်အိမ်အကူဥပဒေမူကြမ်းထွက်ပေါ်လာဖို့အတွက် ILO အဖွဲ့အစည်းအနေနဲ့အိမ်အကူဥပဒေမူကြမ်းရေးဆွဲပြီးတော့အစိုးရထံကိုတင်ပြသွားဖို့ရှိနေပါတယ်။ကျမကေတရီပါ၊မြမခသတင်းအေဂျင်စီကနေ VOA ပေးပို့ထားတာပါ။
မကေတရီတင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေးလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိတာမို့ဆောင်မြော်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 1925 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 2532 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဇန်နဝါရီလ26ရက်စနေညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လှိုင်းဒိုမီတာ25 kHz 15953ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ51 kHz 9339နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေဆောင်မျှော်နေကြတဲ့စနေညဒရိုက်လီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဒရိုက်လီလိုက်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဒရိုက်လီလိုက်စီစဉ်မှာတော့အစိုးရတွင်ပြုရင်ပြောင်းလဲရေးနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်။ကချင်ပြည်နယ်ကအစိုးရအဖွဲ့ဝင်တချို့မကြောက်ရင်တော့ပဲယာယီကဖယ်ရှားလိုက်တဲ့အတွက်ဒါအယသအစိုးရလက်ထက်အစိုးရတွင်မှပြုရင်ပြောင်းလဲရေးဒီစိတ်တပိုင်းဖြစ်နေထောက်ခံတဲ့သူတွေရှိသလိုပဲအစိုးရအဖွဲ့ဝင်တွေပြောင်းလဲလုပ်တဲ့နေရာမှာပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးဝေဖန်တာတွေလည်းရှိပါတယ်။ဆိုတော့ကချင်ပြည်နယ်မှာသာမကတခြားပြည်နယ်နဲ့တိုင်းဒေသကြီးတွေပြည်ထောင်စုအစိုးရအတွင်းမှာပြုရင်ပြောင်းလဲဖို့နောက်လူမနေရာမှာဖြစ်ဖို့လိုအပ်ချက်တွေရှိနေပါသလား။အပြောင်းလဲတွေလုပ်ဖို့လိုတယ်ဆိုရင်လည်းဘယ်လိုပုံစံမျိုးနဲ့လုပ်တင်တယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။ကျွန်တော်တို့ဒီပင်နိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားသူတွေရှိပါတယ်။တူကတော့ဒီကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူကြဖြစ်ပါတယ်။နောက်တူကတော့ဒီမဟာဗျူဟာနဲ့မူဝါဒရေးရလေးလာရေးဌာနမြန်မာနိုင်ငံကဥအောင်သူငင်းတို့ဖြစ်ပါတယ်။ဆိုတော့ကျွန်တော်ပထမဆုံးတစ်ချက်အနေနဲ့ကတော့ဒီအခုကချင်ပြည်နယ်အစိုးရဖွဲ့ဝင်တွေဖယ်ရှားလိုက်တဲ့ကိစ္စကိုပြန်ကောက်ပြီးတော့ဆွေးနွေးစီခြင်းပါတယ်။ဆိုတော့အရင်ဆုံးတော့ဒေါက်တာတူကြခင်ဗျအခုကျွန်တော်ကြားရသိရသလောက်ဆိုရင်တော့ပေါ့လေဒီတာဝန်ကဒီဖယ်ရှားခံရတဲ့သူတွေပြောသလောက်ဆိုရင်တော့ဟိုသူတို့ကိုယ်တိုင်လည်းဟိုဖယ်ရှားခံတဲ့အကြောင်းမသိဘူးလို့ပြောရကြားပါတယ်။ဒီဒေသခံဒီတိုင်းရင်းသားနိုင်ငံကြီးခေါင်းဆောင်တူအနေနဲ့ရောအခုဒီကချင်အစိုးရဖွဲ့ဝင်ဝန်ကြီးတွေဟိုဖယ်ရှားခံတဲ့ပိဿနဲ့ပတ်သက်လို့ဘလောက်ထိသိထားတာရှိလဲ။သူတို့ဘာကြောင့်ဖြုတ်ခံရလို့နားလည်ထားတယ်လဲခင်ဗျ။
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီတော့ဒီအစိုးရအနေနဲ့ပေါ့ဒီအစိုးရအကောင်ဝက်ကာနန်ချစ်စေခြင်းနဲ့တကြောင်ဒီအရင်ချင်းချစ်တဲ့ပုဂ္ဂိုလ်တွေကိုဝင်ကြည့်သိခံပြီးတော့မှအရင်ချင်းမမြင်တဲ့ခြားသားမှုအဲ့ဒါနဲ့မမှမှုရှိတဲ့ဒီအသိရှိတဲ့ဝင်ကြည့်တွေတော့ဖေချခံရမှာဖေချပြီးတော့မှဒါအစိုးရတန်းစီတန်းစီရဲ့လုပ်ကြရမှာပဲလေနော်အဲ့တော့ဒီဟာကတော့သူတို့ဒီကျင်းပြနေတဲ့ဒီမကောင်မှုတခြားတွေကတခြားတိုင်းတွေကဒီနောက်ဒီတော့ကြည့်ရမှာလည်းလို့ကိုအဲရှိတယ်ဆိုတော့လည်းကြားသိရပါတယ်ဆိုတော့ကျွန်တော်တို့ကျင်းပြနေမှာဒီလိုလုပ်ခြင်းဟာဒီအစီအအနေနဲ့တော့ဒါအဲသူ့ရဲ့ policy အရာလုပ်တယ်လို့ကျွန်တော်မြင်တယ်ဒါအစီအကောင်းတယောက်ပေါ်ပေါက်လာဖို့ဒါမှလည်းတန်းပြီးအကျိုးပြီးတော့အကျိုးသိဖို့နေပါဘူးဒါကြောင့်သူလုပ်တဲ့ဟာအခုဒီကျင်းပြနေဆိုရအဲဒီမှာလူတွေဟာတော့ policy ရတော့ဒါဘာမှပြောပြမရှိဘူးလို့ကျွန်တော်ပြောပြပါတယ်။အတူတူဒီ democracy စတင်ကျင့်သုံးလာနေတဲ့ကျွန်တော်နိုင်ငံမှာအပြည်သူလူထုအတန်ပြည်သူလူထု border standard ကိုအဓိကထားမှာ။အခုတန်ကြာစာတွေပို့လာတယ်။တန်ကြာစာတွေအဲရောက်ရှိလာတဲ့အတွက်ကြောင့်အဲဒီအာဏာရပါတီကတော့လောကကြီးကောင်းလို့သိရတော့လောကမလို့လေ။အဲဒီအခုအရေးယူဆောင်ရွက်ကြရတာဖြစ်တာကိုအဲရောက်လို့အဲ့လိုလုပ်တဲ့နေရာမှာအဲ့ဒါကျွန်တော်ဒီဟိုအပြောလို့ solution နဲ့လက်ရှိပြည်သူ့ကိုချက်တာဝင်ပြီးအရာဆိုလို့ပုံမှန်163မှာလည်းဒါပါပြတာဖြစ်ပါလေအဲ့ဒါကအပြောလဲလို့နေတာပေါ့နော်အဲ့ဒါတို့တော်မှာဒါဟိုတဲ့ထိုင်ကြစာတွေရောက်လာလို့ရှိရင်ဒါကွန်ပျူတာပဲဒီကိစ္စနဲ့တို့တော်မှာအဲ့လို့တော်နေပြီးမှဒါအများစုသောက်ဆံလို့နေတာရှိရှိတဲ့ပုဂ္ဂိုလ်ဒီတမ်းသားစီဒီတမ်းသားကဒါကိုပြန်ပြီးတော့မှဒါအဲ့ဒါမိသားစုကြမ်းနဲ့ဆွေးရတယ်ရှိနေတာပဲဒါကကြတော့အခုဒီလိုပုံစံမျိုးလို့လုပ်လာတာပဲလို့တော့ကျွန်တော်အဲ့လိုအဲမြင်တယ်အဲ့လို
အဲဟုတ်ကဲ့အခုရှိတာဒေါက်တာတူချာ
ဒီကဘာလဲဆိုရင်အဲကျွန်တော်ဒီလက်ပြလုပ်တဲ့နေရာမှာအားနည်းချက်တချို့ရှိတယ်ကနော်အဲအဲ့လိုအားနည်းချက်ဒီကဘာလဲလို့ရှိရင်အဲကျွန်တော်အဲဟုတ်ကြားလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ဒေါက်တာတူချာဟုတ်ကဲ့ပြောပါဟ
ုတ်ကဲ့ကျွန်တော်ဒီ 啊，对，俺那这个办的是不是？就说不明白，俺们就是啊，比如的啊，比如把的去路，就是路看下的嘞，好了，大家啥把的把的嘞不？所以大家说的，不明白，俺们办嘛都俺们就去的。就俺们这个是大家啥的要要去哪的，注意把握细节，知道吗？他俺们干，俺们那在咱路亚吧，路在看嘛的，他必须须的路都看下嘛，不嘞？ 哎，那的苦，俺那些这个去年的路就说明的，俺讲路大，比如说八月份就要定价进来个，比较的是，你看嘛的，就整个的价，咱们不去买那些东西，比如说这样嘛，就是讲，但那些，俺那呀，八月嘛，就是讲，公益的，公益嘛，几块钱的，比如嘛的，就说的，交点看那样的。
对，看那样的，就是说行了。不过的，那那，就是都嘛，就是都别看样了的。啊，比如说那，都别看样的，所以就，都是，都是，都是看了，人家有那啥的，家庭端来的。反正我们农民嘛的，慢慢长长，比如说，人家一几代了，知道没嘛的。OK，哦，那个，他就叫的是他没见啊，然后啊，估计，哦，第一批批下来，批多少的，那个，他们那包括，当三十几个，前面那开始，比嘛的，批开了是吧？的，就话来，包括，新新来，哦。
哦，第一问特别了，没事哦。你开始啊，突然这个不晓得啥么？你开始呢？啥啥啥心没说，比如说，俺老婆离婚，表姐说要的，哦，都看门去的，要的心里说，他也不老的偏那你，心里头他就叫拿来他了，怎么样？哎，对了，俺们那个就是在这边这边村里头，那边叫的，啊，那边就去了，那边啥叫了，叫了的，你那到这边看不过去，没拉平的啊。 那在那个在那个不过来拉倒的，讲那个车也没拉倒的，所以他讲，哎，他妈的，人家啥别的都在，农业增加啥都都增加了不呢？但是那边西部都没叫那个的，但是俺们包括啥呢？嘛的，包括大米啊，谷子，啊，谷子，啊，也有种业，不，没，没那个，没那么多的，你产品西部。
不如弄拉倒的，不如什么，有啥吧的，那啥的。OK，所以过往多年都不好了，可能估计那路哦，那条老跑的，老了了，那路名也来了的，那前边的嘛，说话，边的说话的嘛，表来的撇多来说，第一个的，边个的表来呢，不得了。过往多年年呢，都哦，这些问到底说话不要了，特别今年啊，没有那么喜欢他们。第一表来呢，不得了，不如拿来他没有喜欢，过往多年，他哦，不如用来说话来他妈的，第一他说话的，别人表来的，这地方一片呢。
楼这楼也没有楼，送来拉个面。OK，我不希望有表现，这个的楼啊，过年人家没事故都给表现了的。比如来这个，我那些，他说怕呀的，不容易压成，这些地方啊，也别破几的啊嘞，脏土啊嘞，下把路就没有，臭呀啦，阴雨啊啦，那个那个喏。他那个，他家家的嘞，修那个五千米。 我都说没可能去拿的，我讲，然后见到你那个了，首先这个里面，从前都压完了，问题标来都压完了，所以咱们你看见你搞不搞那个毕业的这里在，就是现在过年你拿不来，把铁路拆下来是来给咱，湖南话说，把地价来炒价格吧的，咱有几个这个东西买来的呀？
OK，
过完农业，孙女也结束吧。所以说，今朝的孙女我这个包完孙女，今朝的三对包括的就来新的吧，对嘞。今朝以前生活了，今朝慢慢的啊，过前面批发的，过前面哦，孙女就那边批发，明年就那边批发，孙女明年就要吧，怎么样？好多谢。今朝我的第变装的干嘛？我的第真的嘛，明年装的来的干嘛？过来年干嘛嘞？然后。 基本的起了不帮的，楼啊，等于在那都填满了，怎么样？俺们那里呢，然后地地下管理，然后因为地上下话，我比较在那都地，所以在那那里都要这个，都在楼底下嘛，七八零的，俺们那里在那都地，俺们在那都那上的填满了，七零高零的都填满的，我那面上木瓜都七零高零吧呗，咱们人家咱木瓜楼啊，不可能，好点吧？
OK， 结束吧。所以说，大家哦，这个现在度假哦，过往多年哦，特别多的，是吧？所以说，现在度假的，你他妈见到这个片，每个人都去哪了？可，这本来面他们介绍，哦，表那个，这说话那个嘞，本来面他们，哦，这些呢，都都说话的他妈老板们属于可以，可不得了，表出来是了。 တခုဒီလိုအပြောင်းအလဲတွေမှာပေါ့လေဒီအစိုးရအနေနဲ့ပိုဒီဟိုချက်ချင်းလည်းငယ်မထုတ်ပြန်နိုင်တဲ့အခြေအနေမျိုးတွေဘာတွေများရှိမယ်လို့ခံမှန်းလဲဒီလိုပေါ့လေဟိုပွန်လင်းမြင်သာမှုရှိရှိရုပ်တရက်ချပြဖို့ခက်ခဲနေတဲ့အခက်အခဲတွေရောဘာတွေများရှိမယ်လို့ယူဆလဲ
အဲ့ဒီအပိုင်းမှာတိတ်တိတ်မလို့ရှိနေလို့ဆိုတော့ကျွန်တော်လည်းသိကြမပြောနဲ့ကိုင်းနေနေတာမှုအဲ့ဒါမရှိခဲ့လို့ဆိုတော့ဒီလိုတွေကဒီကိစ္စပေါ်မှာဒါဝင်နေလို့ပေါ့နော်အဲ့ဒါကိုဒီဖြစ်နေပါလို့ဒီစားကတော့ဒါတွေကိုသူမတော်ကြာကြည့်ရတဲ့ခုအဲ့လိုကြာနေစမှာအဲ့ဒါလို့ဒါဒီဟာကဘာလို့ဒီလိုဖြစ်ရတယ်ဘယ်သူကဘယ်ပါကဘယ်လိုဘယ်လိုအဖြစ်မှမရှိသေးတဲ့တန်ကြာတာဘယ်လိုရှိပါတယ်ဆိုရစားလို့ဒီလိုတွေကအမှန်အတိုင်းချပြမယ်ဆိုတာအင်းဒါအရေးကြီးပါလေအဲ့ဒါမျိုးနဲ့မျိုးဆိုလို့ရှိတော့ဒီဒီပြဿနာကဒါကျွန်တော်ဒီဒီလိုလိုသူကအဲဒါဒီနတ်နတ်လက်ခံပြတော့အသေးသေးရှိတယ်လို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့ဆိုတော့ကိုအောင်သူငယ်သဘောထားခင်ဗျအစိုးရဘက်မှာအခုလိုပေါ့လေဒီလိုဟိုအပြောင်းလဲရုပ်တရက်အပြောင်းလဲလုံးဝတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြောဖို့ဆိုအခက်အခဲရှိနိုင်တာတွေရောရှိနိုင်တယ်လို့မယူဆနိုင်ဘူးလားခင်ဗျ။ကျွန
်တော်ဒီနာကတော့ဘယ်လိုပဲအခက်အခဲရှိပါသေးရောနော်ဆိုတော့အဲ့ဒါကကျွန်တော်ဖြစ်နေတကယ်နိုင်ငံတော်လှုပ်ဝက်ချက်ကြီးရယ်မဖြစ်တော့ပါဘူး။ဆိုတော့ဒီအနေထားမှာတော့ဘာပဲဖြစ်ဖြစ်ဒီကျွန်တော်တို့ PDP ကြီးတွေကညှို့လင့်ချက်ထားတာကတော့ဟိုပို့ပြီးတော့ပွင့်လင်းနေတာမရှိနဲ့ဘာပဲဖြစ်ဖြစ်ဘယ်လိုဆုံးဖြတ်ဆုံးဖြတ်ဒါပွင့်လင်းနေတာမျိုးနဲ့ဆောင်ရွက်တဲ့ဆိုတဲ့အားတော့ကျွန်တော်ဖြစ်နေဟိုဘယ်လိုဆိုရမျိုးမှာပဲဖြစ်ဖြစ်လိမ့်နေတယ်လို့ဖြစ်ပါတယ်
ဟုတ်ကဲ့ကောင်းသူကြီးဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီစာရေးပို့ထားတာ Facebook ကမှတ်ချက်ပေးထားတာတချို့လည်းရှိနေပါသေးတယ်ဟိုစာတချို့မဆုမမဲ့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်မြမဟန်းဆိုတဲ့ Facebook အကောင့်ကတော့တယံဇာတဝင်ကြီး H လအောင်အလုတ်ကောင်းကောင်းမလုတ်တာတော့ဖားကတ်မှာနေထိုင်သူတိုင်းသိပါတယ်တဲ့ Game B Cup ဆိုတဲ့ Facebook အကောင့်ကတော့တခိုးဆိုရင်တော့ထုတ်တာကောင်းပါတယ်တဲ့အေယာဝရီမြစ်ကိစ္စဆိုရင်တော့ကန့်ကွက်ပါတယ်တဲ့အောင်ပဒေါင်းဆိုတဲ့ Facebook အကောင့်ကတော့အဲ့ဒီဝင်ကြီးဝင်ကလေးတွေအလုတ်ပြုတ်တာအလုတ်ထုတ်ခံရတာမြမပြည်ရဲ့နိုင်ငံရေးမှာတော့တိတ်ဆန်းတာတော့မဟုတ်ပါဘူးတဲ့စခွက်လူပြီးတော့ဝေစားမျှစားမတက်လို့မတက်ကြလို့ပဲနေမှာပါဆိုပြီးရေးထားပါတယ်မေအေးချမ်းဆန်းဆိုတဲ့ Facebook အကောင့်ကတော့ဝင်ကြီးတွေကိုခန့်ပိုင်ခွင့်ရှိသလိုဖြုတ်ပိုင်ခွင့်လည်းရှိပါတယ်တဲ့အစင်မပြေရင်သမ္မတကိုလည်းဖြုတ်ပြရပါမယ်တဲ့ဒါဒီမိုကရေစီပါပဲလို့ရေးထားပါတယ်ကြော်မြင့်ဆိုတဲ့ Facebook အကောင့်ကတော့အမေရိကန်မှာရောဒါမျိုးမရှိလို့လားတဲ့သမ္မတက तू မကြိုက်ဘူးဆိုရင် तू နဲ့သဘောထားမတိုက်ဆိုင်ရင်ဖြုတ်ပြလိုက်တာကအဆန်းလားဆိုပြီးရေးထားပါတယ်ရှင
်ဟုတ်ဒီစာရီထဲမှာဒီကချင်းပြည်နယ်ကဒီအစိုးရဖွဲ့အပြောင်းလဲနဲ့ပတ်သက်လို့ခိုးလဲတဲ့အမြင်တွေတွေ့ရတယ်လို့ပဲဒီဒီမိုကရေစီစနစ်မှာအစိုးရဖွဲ့ဝင်တွေအပြောင်းလဲလုံးလေးလုံးထားရှိတယ်ဆိုတော့သဘောထားတွေတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်ကိုစလိုင်းပွေကုံဖြစ်ပါတယ်ကိုစလိုင်းပွေကုံဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီဝန်ကြီးချုပ်တယ်ဆိုတာကတော့ဘာဖြစ်လို့လဲဆိုတော့ခန့်ကြရကတော့ကမန်ကရာနဲ့တို့ခန့်ကြရတယ်ကျွန်တော်ပြောတဲ့အတိုင်းပဲဝန်ထမ်းတွေကိုနိုင်ငံရေးနေရာမှာခန့်တော့ဒီလိုပဲဖြစ်အောင်ပါပေါ့အဲ့တော့ကိုယ်ကတည်းကကျွန်တော်ပြောနေတဲ့ဥစ္စာကနိုင်ငံရေးရာထူးထူးတဲ့နိုင်ငံရေးဓမ္မတွေရောခန့်ပါအဲ့တော့ဒီဝန်ထမ်းဟောင်းတွေရောခန့်တဲ့ခါကျတော့ဒီလိုပဲလာစားတော့ပဲသူတို့စိတ်ဝင်စားမယ်နာခံတာတွေပဲစိတ်ဝင်စားမယ်အဲ့တော့သူတို့လို့ပိုင်ခွင့်ရှိတဲ့ဥစ္စာတို့လုပ်ရမှလည်းမဟုတ်ဘူးနောက်ဆုံးကျတော့တမရကဝင်မကြပဲနဲ့အနာပေးတာပဲရှာပေါ့အခုကျွန်တို့နိုင်ငံဒီမှာတရားတမရဦးဝင်းမြင့်ခန့်တာနဲ့သူကအလုပ်တွေကပိုတင်ပြလာတော့သူတို့မြင်တွေ့ရတယ်အဲ့တော့အခုကနေရာလူမှမဟုတ်သေးတော့ဂျန်နဲ့ဝန်ကြီးတွေကလည်းအမနာစမ်းနေရာလေးပေးပါဂျန်နဲ့အချိန်တက်တာနည်းနည်းပဲကြံတော့တယ်အဲ့တော့လူမှနေရာမှဖြစ်အောင်နိုင်ငံရေးသမားတွေကိုညံ့ညံ့ခံပေးပါလို့ကျွန်တော်ဆက်လက်ပြီးတော့ပြောချင်တယ်ဆရာ
ဟုတ်ကဲ့ကိုစလိုက်ပွေကိုဆွေးနွေးရကျေးဇူးပါဟိုကြံတဲ့စာတချို့လည်းကျွန်တော်တို့ပြဖို့ထားရှိပါသေးတယ်မဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီ Honey Sing ဆိုတဲ့ Facebook အကောင့်ကတော့ရခိုင်ကြတော့လဲဘင်္ဂလီအရေးနဲ့နားလည်မှုလွဲကိုလူမျိုးကြခိုင်လူတို့နဲ့ယုံကြည်မှုတွေလည်းပျက်စီးခဲ့ပါပြီတဲ့အခုတခါကချင်လူမျိုးတွေနဲ့ယုံကြည်မှုထပ်ပြီးတော့ပြက်ပြားပါအောင်မယ်တဲ့ရခိုင်နိုင်ငံတည်ထောင်မဲ့သူတွေနောက်ကချင်နိုင်ငံတည်ထောင်မဲ့သူတွေနောက်ထပ်ဘဲပြည်နယ်ဘဲနိုင်ငံကနေတည်ထောင်ကြအောင်ပါမလဲစောင့်ကြည့်ရပါအောင်မယ်ဆိုပြီးရေးထားပါတယ်အမေရိကန်ကမောင်ဒသနာကတော့ဒီမိုကရေစီအတွေးခေါ်အယူအဆတွေမရင့်ကျက်သေးတဲ့ကျွန်တော်တို့လိုနိုင်ငံမှာတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုခက်ခက်ခဲခဲသွားနေရတဲ့အခုလိုအချိန်မျိုးမှာပြည်ထောင်စုအစိုးရထဲမှာပဲဖြစ်ဖြစ်
ပြည်နယ်နဲ့တိုင်းဒေသကြီးအစိုးရထဲမှာပဲဖြစ်ဖြစ်ဝင်ကြီးတွေကိုတာဝန်ကနေရက်စဲတာနှုတ်ထွက်ခွင့်ပြုတာအစားတို့ခန့်တာအဲ့ဒီလိုကိစ္စရက်တွေမှာတဲ့ပြည်သူတွေကအစိုးရအပေါ်မှာယုံကြည်မှုရှိလာအောင်ပူးပေါင်းဆောင်ရွက်ခြင်းနဲ့စိတ်ရှိလာအောင်ကြောင်းကျိုးတွေပြပြီးပွင့်လင်းမြင်သာစွာချပြတင်တယ်လို့ယူဆမိပါတယ်ဆိုပြီးရေးထားပါတယ်။နောက်အထူးသဖြင့်ကတော့စစ်ပွဲတွေဘဝလုံခြုံမှုမရှိတဲ့ပြည်နယ်အစိုးရအဖွဲ့တွေထဲမှာပြုပြင်ပြောင်းလဲရေးတွေကပိုပြီးတော့မှပွင့်လင်းမြင်သာမှုရှိဖို့လိုအပ်တယ်လို့ယူဆမိပါတယ်တဲ့။နောက်ပြီးတော့တာဝန်ကနေရက်စဲခံရတဲ့ဝင်ကြီးတွေပဲဖြစ်ဖြစ်မိမိရဲ့သဘောအလျောက်နှုတ်ထွက်သွားတဲ့ဝင်ကြီးတွေပဲဖြစ်ဖြစ်ပြည်သူကိုတာဝန်ခံတဲ့ဝင်ကြီးတွေပြီးပြီးပြည်သူတွေကတန်လျာကင်းအောင်လို့တနည်းနည်းနဲ့ရှင်းပြတဲ့တယ်လို့ယူဆမိပါတယ်တဲ့တကယ်လို့များဒီလိုသာပွင့်လင်းမြင်သာမှုမရှိခဲ့ဘူးဆိုရင်အစိုးရအပေါ်မှာနိုင်ငံရေးပါတီတွေလက်နက်ကိုင်အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေရဲ့ဝေဖန်ထိုးနှက်ချက်တွေကြောင့်ပြည်သူတွေကဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်မှာအကြီးအကျယ်တန်လျာဖြစ်နိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
โอเคเจซุบาดีสายเเละมาတော့ဒီအခုအပြောင်းလဲလုပ်တဲ့ပုံစံအပေါ်မှာဘဝင်မကျတဲ့သဘောထားတွေနဲ့စိုးရိမ်မှုတွေရှိနေတာကိုတွေ့ရပါတယ်ဆိုတော့ဒေါက်တာတူးချာခင်ဗျာအခုလို့ဒီအစိုးရဖွဲ့ဝင်တွေအပြောင်းလဲလုပ်တဲ့ပုံစံမျိုးကအကောင့်ထဲအစိုးဘက်ကိုဦးတည်နေတာမျိုးပေါ့လေဒါမှမဟုတ်လေစောစောကဒီစာထဲမှာထောက်ပြတယ်လို့ပေါ့တိုင်းရင်းသားတွေနဲ့ယုံကြည်မှုပြတ်လောက်တဲ့အထည်မျိုးတကယ်ပဲအန္တရာယ်ဖြစ်နိုင်သလားခင်ဗျာ
ဟုတ်ကဲ့ဗျာဒီအမြတ်တားဒီကျန်စီရေးမှာဖြစ်ခဲ့တယ်ဗျာဒါကြောင့်လဲဆိုလို့ရှိရင်အခုဒီချင်းချင်းနဲ့အဲမာဒီအစီအဖွဲ့မှာဒီဝင်ကြီးပြုတ်နဲ့အဲဦးအစ်လာအောင်တို့မြောက်ရဲပါတာလေ။မြောက်ရဲပါတဲ့မှာဦးအစ်လာအောင်ကအခုပြန်သာတာဝင်ကြီးတို့တာတာအခုဒါရေသာဝန်ကရပြေးလိုက်တယ်သူအဲဒီအော်ဒါဖြစ်ပေါ်လာတာဗောလေ။ဒီကကြတော့အခုဒီပြန်ခတ်တဲ့နေရာမှာဒီဒီချင်းအဲဘလောက်ပါလာမလဲ။နော်ဒါကျွန်တော်စောင့်ကြည့်ရမှာ။အဲပြောချင်တာပါလေဆိုလို့ရှိရင်ဒါဒီကြည့်ရေးပေါ့နော်။အတိုင်းတိုင်းရရှိရမှာဒါတိကျလာနေတယ်။ဒါကြောင့်လည်းဆိုဒီစိတ်ထဲသားများအနေနဲ့လည်းဒါမဆူဆူဆူခံစားရတာတော့ပေါ်လာပါပဲ။အဲကြောင့်မလို့ဒီဟာကတော့သူလူအတုအဲဒီလိုအရေးယူရတဲ့စာဒါတပိုင်းရှိတယ်လေ။အမေတပိုင်းမှာတော့ဒါအဲကျွန်တော်တို့ပြန်ဖတ်တဲ့နေရာလည်းဒါဒီဒီတရားဒီလိုတရားဒီကခံရသုံးကြည့်နေတာဖြစ်တယ်။ဆိုဒီဟာကတော့ဒါသူကြည့်လဲချတယ်အဲပြတ်တာတစ်ခုပေါ့လေ။ဒါရောတဲ့ဆိုင်ရာအပြည့်အနေနဲ့ဒါလေးလေးမှမှစင်တို့တရားပြပါမယ်အဲဆက်လက်ဆောင်ရွက်နေခြင်းနဲ့အာသာပြန်ခတ်တဲ့နေရာမှာဒါအများကြီးဒါစနစ်တကျဖြစ်ဖို့ဒီကြားစီရေကိုဥပ္ပီဖို့တော့အပြေလို့ကျွန်တော်ပြင်ပါလေခင်ဗျ
okay ဆိုတော့ကိုအောင်သူညိအမြင်ရောခင်ဗျာအခုဒီအစိုးရဒီချင်းပြည်နယ်အစိုးရထဲမှာအပြောင်းလဲလုပ်တဲ့ပုံစံမျိုးကဒီတိုင်းရင်းသားတွေနဲ့ယုံကြည်မှုပြပြတဲ့အနေမျိုးထိကြုံရနိုင်တဲ့အခြေအနေမျိုးမြင်မိလား
အခုလက်ရှိဟုတ်ပါခုံးလေပြည်နယ်အစိုးရဒီမှာဆောင်ရွက်တဲ့ကိစ္စမျိုးတွေတော့လေပို့ပြီးတော့တတိထားတင်တယ်လို့တော့ကျွန်တော်ယူဆပါတယ်ဆိုတော့ကျွန်တော်ဆွေးနွေးချင်တာကတော့ပြီးခဲ့တဲ့ကျွန်တော်တို့ဘာဆလာအစိုးရလက်ထက်မှာလည်းရှိပါတယ်ခဏကြာကြာရင်ဝင်ကြီးတယောက်အနာပေးလိုက်တယ်ခဏကြာကြာရင်ကျမကြီးအကြောင်းပြချက်နဲ့နှုတ်ထွက်တယ်ခွင့်ပြုလိုက်တယ်ပေါ့နော်ဒါမျိုးတွေရှိပါတယ်ပြီးခဲ့တဲ့စစ်အစိုးရတစ်လျှောက်မှာလည်းဒီလိုမျိုးနဲ့ဟိုဘာတွေဖြစ်မှမသိဘူးဆိုတော့ကျွန်တော်ကြုံခဲ့တဲ့ပြဿနာတွေကတစ်လျှောက်လုံးရှိပါတယ်အဲ့တော့ဒီမိုကရေစီချင်းရောက်တဲ့တိုင်အားအကြောင်းကြောင့်မှမသိဘဲနဲ့ဆက်ခွင့်ပြလိုက်ပြီးလို့ထုတ်လိုက်ပြီးလို့ဆိုတာကတော့ကျွန်တော်ထင်တယ်မဖြစ်သင့်တဲ့အခြေအတခုလို့လည်းဒါကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ကျေးဇူးပါဒီကိုအောင်သူငိမ့်သဘောထားနဲ့ခက်ဆင်စင်ပါပဲဒီမှာအခုကျွန်တော်တို့ဒီဆွေးနွေးပွဲမှာဒီ Facebook ပေါ်ကနေကျွန်တော်တို့တိုက်ရိုက်မှတ်ချက်ပေးနေတာတယောက်ရှိပါတယ် U2 ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ထုတ်ပြခြင်းလဲအကြောင်းကြောင့်တော့ပြောပြတင်ပါတယ်ဆိုပြီးတော့သူကအမှတ်ချက်ပေးထားတာရှိပါတယ်ဆိုတော့အခုဆိုရင်လည်းပဲဒီတချို့တိုင်းနယ်ပြည်နယ်အစိုးရအဖွဲ့ဝင်တွေကိုကျွန်တော်တို့တိုင်းနယ်တန်းနယ်ဆိုတဲ့သတင်းမျိုးတွေကျွန်တော်တို့ကြားနေရပါတယ်ဆိုတော့ဒီကချင်ပြည်နယ်ပါပဲဖြစ်ဖြစ်ပေါ့လေတခြားတိုင်းနယ်ပြည်နယ်တွေပြည်ထောင်စုအစိုးရထဲမှာပဲဖြစ်ဖြစ်ပေါ့အပြောင်းလဲလုပ်ဖို့ပဲဖြစ်ဖြစ်လူမဲ့နေရာမှာဖြစ်ဖို့ပဲဖြစ်ဖြစ်တကယ်ပဲလိုအပ်တဲ့အခြေအနေမျိုးတွေရှိနေသလားဒေါက်တာတူးချာတစ်ချက်ဆွေးနွေးပြပါခင်ဗျာကျွန်တော်ဆိုလိုတာတော့ဒီကချင်ပြည်နယ်တွေမကောက်ဘူးပေါ့လေတခြားတိုင်းနယ်ပြည်နယ်တွေရောဒီပြည်ထောင်စုအစိုးရအတွင်းမှာပါကျွန်တော်တို့ပြုအစိုးရအတွင်းပြုရင်ပြောင်းလဲလိုအပ်ချက်တွေရှိနေသလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကြားရတဲ့ဒီဒီဇိုင်းဆိုလို့ရှိတော့ဒီတော့အစိုးရကလည်းတချို့ရှိတော့ရှိလာမှာပဲနောက်ပြီးတခြားတဲ့ဒီဇိုင်းကြီးပြည်နယ်တမလည်းတချို့ရှိတယ်လို့ဒီလိုကြားနေတာလေဒါကဒီနယ်တချို့တွေတော့မဖြစ်နိုင်ဘူးတခြားတဲ့ဒီဇိုင်းဒီဇိုင်းကြီးနဲ့ပြည်နယ်တမလည်းဖြစ်လာကြအကြောင်းရှိပါတယ်လို့ကျွန်တော်အဲ့လိုပဲပြောကြည့်ပါတယ်
โอเคဆိုတော့ဒီလိုအစိုးရထဲမှာပြုရင်ပြောင်းလဲရေးတွေတကယ်ထိထိရောက်ဖြစ်လာဖို့ပဲဖြစ်ဖြစ်နောက်ပြီးလူမဲ့နေရာမှာဖြစ်ဖို့ဆိုလို့ရှိရင်ဘယ်လိုပုံစံမျိုးနဲ့ဘယ်လိုလူမျိုးတွေကိုပါဝင်သင့်မလဲလို့ယူဆလဲဒေါက်တာတူးချာ
ကျွန်တော်ကတခြားတဲ့တူရင်းမှန်လို့ဆိုရတဲ့ဒီအစိုးရပြည်သူ့မယ်ဆိုလို့ရှိတာအရင်ရှိနေတဲ့ဒီအကျင့်ပြဆန်းစားမှုပြည်သူ့တဲ့ပုဂ္ဂိုလ်တွေကိုစင်နာမှန်တဲ့ပုဂ္ဂိုလ်တွေရေးသားဆောင်တဲ့ပုဂ္ဂိုလ်တွေရွေးလိုက်လို့ဖြစ်ဒါမှလည်းအပြောင်းလဲလုပ်ရလို့လည်းမဖြစ်ဘူးဒီအစိုးရအစတဲ့ပြည်သူ့ရဲ့အချိန်မှာဒီဝန်ကြီးတွေခန့်တဲ့အချိန်မှာဒါလူရေးတဲ့နေရာမှာအများကြီးအရေးကြီးတယ်အဲ့မှာမှန်တာမို့အရှိတူလို့အပ်တယ်လို့ကျွန်တော်မြင်တယ်အဲ့လိုတရားအမေကချန်တာရောတဲ့သူတွေရွေးလိုက်လို့ရှိရင်နောက်ပဲကြလို့ရှိရင်ဒီလိုမျိုးပြဿနာပေါ်လာတဲ့အခါအခုလိုပဲဒီပြဿနာနဲ့ကြုံလာတဲ့အခါကျတော့အကျိုးအပြည့်လည်းမပေါ်ဘူးအဲ့ဒီဒီချင်းတကိုင်းတန်းချင်းသူ့ကိုယ်တည်းလည်းမကောင်းဘူးပေါ့ဗျာဒါကြောင့်မြို့တဲ့စတင်ဖွဲ့စည်းတဲ့အစီအစတင်ဖွဲ့စည်းတဲ့ချင်းကအညာရဲ့အကြီးကြီးရဲ့ဆိုကျွန်တော်ပြောချင်ပါလေဗျာဟုတ်ကဲ့ဆိုတော့
ကျွန်တော်ကိုအောင်သူငယ်ရဲ့သဘောထားလဲကြားချင်ပါလေအခုကျွန်တော်ဆိုလို့ရှိရင်ပေါ့လေအခုတနင်္လာနေ့တိုင်းဝင်းကြီးချုပ်ကိုတိုင်နေတော်တယ်ဆိုတဲ့အတမ်းမျိုးတွေကြားရတယ်စသဖြင့်ပေါ့လေဒီတိုင်းနေပြည်နယ်ကဒီအစိုးရဖွဲ့ဝင်တွေကိုတိုင်နာတော်တာမျိုးတွေကြားနေရတယ်ဆိုတော့ဒီကချင်းပြည်နယ်ထဲမှာဖြစ်ဖြစ်တခြားတိုင်းနေပြည်နယ်တွေနောက်ပြည်ထောင်စုအစိုးရထဲမှာအပြောင်းလဲလုပ်တာမျိုးပဲဖြစ်ဖြစ်လူမနေရမှန်ဖြစ်ဖို့ပဲဖြစ်ဖြစ်လိုအပ်ချက်တွေများရှိနေသလားကိုအောင်သူငယ်ဘယ်လိုယူဆလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်အချင်းရတွေကရေဘူးရပြောရင်သူတို့ရဲ့စက်တန်းတူကကာလာရောအခုမြန်မာပြည်မှာဆိုရင်၅နှစ်သက်တမ်းဆိုရင်၁နှစ်ခွဲလောက်မှာအကြောင်းလေးလုပ်ကြပါတယ်။ဒါကြောင့်လည်းဆိုတော့ခုနခြေမပေါ်တဲ့လူကိုထုတ်ခြေပေါ်တဲ့လူကိုချက်ပြီးရခါကျတော့ကျွန်တော်တို့နောက်စက်တန်းယူောက်ပွဲအတွက်နိုင်မှုကစားကြတဲ့အနေအထားမျိုးရှိပါတယ်။ဆိုတော့အခုချိန်မှာတော့ကျွန်တော်တို့၃နှစ်ကာလာလောက်ရောက်လာတော့ကျွန်တော်ထင်တယ်ဒီလိုအကြောင်းလေးကိစ္စတွေကနည်းနည်းများနောက်ကျနေသလားပေါ့နော်။ကျွန်တော်ကအပြည့်ဝင်လာတဲ့ဝန်ကြီးချက်လည်းလုပ်ဖို့ကံမှုရချင်းသိမရှိတဲ့ဘူးအနေထားမျိုးတော့ကျွန်တော်သုံးသပ်ပါတယ်အဲ့တော့ခုနပြောတဲ့ဟိုကျွန်တော်တို့ကောလာဟလရေရှိကြတဲ့ဘယ်ဝန်ကြီးရဘယ်လိုဖြစ်တယ်ဒီနေရာဘယ်လိုဖြစ်တယ်ဆိုတဲ့အားမျိုးပေါ့နော်ဆိုတော့အဲ့ဒါကြီးကလည်းဟိုကျွန်တော်တို့ပြောဖို့ခက်ပါတယ်အစိုးရကလည်းနည်းထုတ်ဖော်ပြီးတော့ဟိုပြောလာတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒါအားတော့ပုံပြီးတော့ဟိုကောင်းတဲ့ယူဆပါတယ်
ဟုတ်ကဲ့ဆိုတော့ဒီကဲလို့အစိုးရထဲမှာပြုရင်ပြောင်းလဲရေးထိထိရောက်ဖြစ်ဖို့နောက်ပြီးလူမနီယမ်မန်ဖြစ်ဖို့လိုရဆိုရင်ရောဘလို့ပုံစံမျိုးနဲ့ဘလို့လူမျိုးတွေကိုထက်တင်တယ်လို့ယူဆလဲကိုအောင်သူငယ်ဆို
တော့အထူးသဖြင့်တော့ရအခုအချိန်ကပြည့်မရှိအောင်ပေါ့နော်အချိန်ကပြည့်ရှိဖို့ဆိုမှာကျွန်တော်မြင်တာကတော့အစိုးရကို၌က reform strategy လို့ခေါ်တဲ့ပြုရင်ပြောင်းလဲရေးအတွက်မဟာဗျူဟာတရားပြချရှိတယ်မလားအဲ့တော့မဟာဗျူဟာရတကယ်ရပြောမယ်ဆိုလို့ရှိရင်တော့ကိစ္စပေါင်းစုံလုံးဝလို့ရတော့အချိန်ရဲသွားပါပြီအဲ့ဒီအချိန်မှာကျတော့ကျွန်တော်တို့ဖြစ်ဖြစ်လာကဒီကိစ္စကြီးကိုဦးစားပေးလို့ရအစီအစဉ်တွေရှိမယ်ဒါတွေကိုပြောမယ်ဒီအတွက်ကြောင့်ဖြစ်တော်တဲ့ဒီကဒီတွေကစသဖြင့်ဒီပုံမှန်မျိုးနဲ့ပြည့်စုံကြောင်းလေးဖြစ်တာမျိုးလို့ကျွန်တော်ပုံမြင်နေပါတယ်
ဟုတ်ကဲ့ဆိုတော့ဆရာတူချောင်းကိုလည်းပြန်မေးချင်ပါတယ်ဆော့ဆော့ကိုအောင်သူကြီးရဲ့ထောက်ပြထားတဲ့တစ်ချက်ရှိပါတယ်တကယ်ဆိုရင်တော့ဟိုအစိုးရထဲမှာတကယ်ထိရောက်ဖြစ်အောင်ဟိုပြုရင်ပြောင်းလဲရေးလုပ်တင်တာကတော့ဟိုအချိန်တော်နဲ့နှောင်းနေပြီလို့တော့ပြောလို့ရတယ်ပေါ့လေဘာဖြစ်လို့လဲဆိုတော့အစိုးရအခုကတက်တန်းတော့တောင်ကျိုးလာပြီဆိုတော့ကျွန်တော်တို့အဲ့တော့အခုလက်ရှိကြံနေတဲ့အချိန်မှာရောပြုရင်ပြောင်းလဲရေးလုပ်အောင်မယ်ဆိုရင်ဟိုအချိန်နှောင်းပြီလို့ဆရာတူချောင်းကယူဆပါသလားခင်ဗျဟု
တ်ကဲ့ညာကျွန်တော်အင်းကတော့ကျောင်းလူကြီးပြောတာလည်းဟုတ်တော့ဟုတ်ပါတယ်ဒါပေမဲ့နောက်နည်းနည်းတောင်ပြန်ပြီးတာပဲအဲ့ဒီနည်းနည်းပြန်ပါလေတိုက်ပြည့်တဲ့ပြည်သူတွေအများကြီးလုပ်လို့ရသေးတယ်အဲကျောင်းလူကြီးအခုလည်းပဲဒီဒါအပြောင်းလဲလုပ်ပြီလေပုဂ္ဂိုလ်တွေလုပ်ရပါပဲလူမနေရမှာခက်ဖို့တော့လိုအပ်တာပဲအဲကျောင်းလူဒါတရားကိုကျွန်တော်ကဒီအချင်းတူတော်လို့လည်းသူရထားလို့ဆိုလို့ရှိရင်အဲ့ဒီကြာနေအချိန်ဒီမှာလည်းဒါကျွန်တော်ပြဿနာလေးမျိုးပေါ်လာနိုင်တယ်။ဒါကြောင့်မလို့ကြောင်းအပြောင်းလဲပြန်ရှင်းပြောင်းလဲဖို့ပေါ့အပြောင်းလဲလို့တည်းလို့ကိုလိုအပ်တယ်လို့ဒါအချိန်ကဘလော့ဖစ်ဖြစ်တာကြာနေအချိန်ကအဲ့ဒီနည်းလိုမျိုးကအကောင့်ဖြစ်အောင်လုပ်ပေးနေကိုအစီအမအရေးကြီးတဲ့တာဝန်ရှိတဲ့သူရဖြစ်ပါလေရတယ်
ဟုတ်ကဲ့ဆိုတော့ကိုအောင်သူငယ်ကြီးကျွန်တော်တို့ကဒီအခုဒါအခုလက်ရှိအထိပြောနေတာကတော့ဒီအစိုးရအဖွဲ့ဝင်တွေပေါ့နော်ဒီပြည်နယ်ပဲဖြစ်ဖြစ်ဒီပြည်ထောင်စုအစိုးရပဲဖြစ်အစိုးရထိပ်ပိုင်းတာဝန်ရှိတဲ့သူတွေအပိုင်းကိုပြောနေတာကျွန်တော်ဒီအစိုးရရန်နေရအနေနဲ့ရောခင်ဗျာအစိုးရရန်နေရထဲမှာလည်းအရင်လူဟောင်းတွေပဲရှိနေတယ်တချို့ကိစ္စတွေကဟိုအရင်နဲ့ဟိုဘာမှတိတ်မကွာဘူးလဲပတ်နေတဲ့နေရာတွေမှာဟိုအရင်လိုပဲဖြစ်နေတယ်ဆိုတော့ဝေဖန်ချက်တွေလည်းကျွန်တော်တော်တော်ချက်ချက်ပြောင်းပြန်ကြားရပါတယ်ဆိုတော့ဒီအစိုးရရန်နေရအတွင်းမှာရောဒီအစိုးရထိပ်ပိုင်းခေါင်းဆောင်တွေမဟုတ်ဘဲနဲ့ရန်နေရအတွင်းမှာရောလဲပို့ပြီးတော့ထိထိရောက်ဖြစ်အောင်လူမနေရမှန်ဖြစ်အောင်လုပ်ဖို့ဘလောက်အတိုင်းအတာဒီလိုအပ်ချက်တွေရှိနေရလို့ယူဆလဲ
ဟုတ်ကဲ့ခင်ဗျာဟိုပြောမယ်ဆိုရင်ကျွန်တော်တို့အစိုးရဝန်ထမ်းအတွင်းမှာလဲပြည်ရင်ကြောင်းလေးမဟာဗျူဟာတွေလိုပါတယ်ဒီကျွန်တော်တို့ခေါ်တာ service reform strategy လို့ခေါ်ပါတယ်။အဲ့တော့အဲ့ဒါနဲ့ပတ်သက်လို့ဒီ energy အစိုးရအနေနဲ့သူတို့ပြီးခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်လောက်တုန်းကဒါကိုထုတ်ပြန်ဘယ်လိုပြုလုပ်ကြောင်းလဲမယ်ဆိုတော့ဟိုထုတ်ပြန်ခဲ့တဲ့အချက်တွေရှိပါတယ်။ကျွန်တော်အဲ့တော့ကျွန်တော်ဆင်တာကတော့ဒီအချက်တွေအတိုင်းဆက်လက်ပြီးဆောင်ရွက်နေသလားမဆောင်ရွက်နေဘူးလား။အရင်ကတိုင်းကြမလဲပေါ့နော်။ဒီတိုင်းနဲ့ပတ်သက်နေတဲ့အစိုးရကိုယ်တိုင်ကထုတ်ပြန်ပြီးပူကောင်းတယ်လို့ထင်ပါတယ
်။ဟုတ်က
ဲ့။ဒါနဲ့ပြဿနာတစ်ခုကကျွန်တော်ကပဲဒီကိစ္စတွေကိုဥဆောင်လုပ်နေဆိုတော့ကျွန်တော်တို့ယာလူဝန်အဖွဲ့ပေါ့နော်။ကျွန်တော်ယာလူဝန်အဖွဲ့နဲ့ပတ်သက်နေလဲကျွန်တော်ကကျွန်တော်တို့ဟိုပြောမှဆိုလို့ရှိရင်ဟိုကြော်ကြောတဲ့တင်းကြီးကြံနာကြီးပြက်လာတယ်ဆိုတော့ဒီကမျိုးတွေလည်းရှိပါတယ်။ဆိုတော့ဘယ်လိုဆက်လုပ်နေကြလဲဆိုတော့ကျွန်တော်တို့ကြီးကြီးကြပ်ကြပ်ဖြည့်ဖို့ပြောဖို့ဆိုတော့ဝေဖန်မှုဆိုတာ
ဟုတ်ကဲ့ဟိုဆိုလိုတာတော့ဒီလိုကိစ္စတွေမှာလည်းကျွန်တော်တို့ကဟိုပွင့်လင်းမြင်သာမှုကိုလေဒါတွေနဲ့ပတ်သက်ပြီးချပြမှာလည်းဟိုလူရဲသိနိုင်မဲ့သဘောထားကိုပဲနောက်ဆုံးဒီပူလာပြန်ရောက်တယ်လို့တော့ဖြစ်နေပါတယ်ဆိုတော့ဒေါက်တာတူးကြာကိုလည်းကျွန်တော်မေးချင်ပါတယ်ကျွန်တော်တို့ဟိုစစောဟိုကောင်သူကြီးကိုမေးတယ်မေးခွန်းပါပဲကျွန်တော်ဒီအစိုးရထိပ်ပိုင်းဒီတာဝန်ရှိတဲ့အပိုင်းမှာလည်းမကပါလို့ဒီအစိုးရရန်တရားအောက်ခြေကဒီဝန်ထမ်းတွေကြားမှာပြည့်ရင်ပြောင်းလဲလိုအပ်ချက်တွေကဘလောက်ထိကြီးကြီးမားမားရှိနေတယ်လို့ယူဆလဲခင်ဗျဟု
တ်ကဲ့ဒီလိုဒီလိုပြောင်းလာတယ်ဆိုလို့ရှိရင်ဒါအပြင်ကြိုးပြောင်းရဲ့ကာလမှာတော့လူတွေအရွယ်ရွယ်နဲ့ဖြစ်တတ်တယ်အဲ့ဒါကိုကျွန်တော်တို့ကဒီကျွန်တော်တို့လူကြီးကအပြောင်းလဲဖြစ်လာအောင်တော့ဒီအဲလူမမြာမှာတော့ရွေးရပါပဲအဲဒါကြောင့်မလို့ဒီကျွန်တော်တို့ကဒီအစီအစဉ်နဲ့စနစ်တကျ policy ချမှတ်ရမှာပြည်ပြည်ရမယ်ပြည်ပြည်ကတော့မှအဲဒီကျွန်တော်ဒီသူကဲစင်းတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဒါမျက်နှာမယူအမျက်နှာမလိုက်ပဲတော့အဲ့ဒါကြိုတဲ့ YouTube တင်ယူလက်မှတ်ပြင်မှာဆိုတော့မမကန်ကန်တာလုပ်ရမှာပဲလုပ်ရမှာဒီအစိယတန်းစီရဲ့လုပ်ကိုလုပ်ရမယ်အစိယတန်းစီတကယ်ဒီက good standard ဖြစ်လာအောင်အစိယကောင်းတရားဖြစ်လာအောင်တော့လုပ်တော့လုပ်ရမှာပဲ
အဲ့
ဒါကိုအမြင့်ညာတရားဆောက်နေအဲကျွန်တော်ဒီဟာလူမှုရေးအရာပါရဆိုလို့မှာကျွန်တော်ဒါကိုလုပ်တင်တာမလုပ်ပဲနဲ့အဲဒါကိုစီစီစီစီပြေမှာဒါမလုပ်ပဲနဲ့ဒါသားနေဆိုလို့ရှိတော့အစိုးရကတည်းကပြောအစိုးရကောင်းဖြစ်လာဖို့အခက်အခဲရှိတယ်။ဒါပေမဲ့ဒီနေရာမှာလည်းဒါ policy ကတောင်းဆမှတ်ရတဲ့တာတာဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်မြင်ကြတယ်
။ Okay ပါဝင်ဆွေးနွေးပြီးတဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာဒူချာမာပြူဟာနဲ့မူဝါဒရေးရလေးလာရေးဌာနကဦးအောင်သူငယ်ကိုရင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်တွေရေးသားပေးဖို့သူတွေနဲ့ဒေါက်တာရှင်နေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုမနက်ဖြန်တနင်္ဂနွေနေ့မနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။စနေညချမ်းရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမအေးတန်နာကျော်ကတလှည့်ပြောပြပေးပါအောင်ရှင်။
ရဆိုင်ထားခဲ့ရတဲ့ American အစိုးရဌာနနဲ့ agency တွေရဲ့လုပ်ငန်းတွေပြန်ပြီးလက်ပတ်နိုင်ကြောင်းနဲ့ဝန်ထမ်းတွေအလုပ်ပြန်ဆင်းနိုင်ကြောင်းစီမံခန့်ခွဲမှုနဲ့ဗန္ဒာရေးဆိုင်ရာရုံးကမနေ့ကညပိုင်းမှာပဲကြောင်းကြားလိုက်ပါတယ်။ရုံးလုပ်ငန်းတွေကိုအမြန်ဆုံးနဲ့စနစ်တကျပြန်ဖွင့်ဖို့လည်းညွှန်ကြားထားပါတယ်။အစိုးရလုပ်ငန်းတွေရဆိုင်ထားရတဲ့အချိန်မှာအခက်အခဲတွေကြောင့်ပူးပေါင်းဆောင်ရွက်မှုတွေကိုတိမှတ်ပြုကျေးဇူးတင်ကြောင်းနဲ့ဖော်ပြထားပါတယ်။သတင်းသုံးပတ်ကြာယာယီဗန္ဒာရေးအသုံးစရိတ်တွေဥပဒေမူကြမ်းတစ်ခုကိုမနေ့ကသမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးအတည်ပြုလိုက်တဲ့အတွက် American သမိုင်းမှာအစိုးရလုပ်ငန်းတွေရဆိုင်ထားတာအကြဆုံးဖြစ်နေစံချိန်တင်ခဲ့ရတဲ့အခြေအနေအဆုံးသက်သွားတာဖြစ်ပါတယ်။ဗင်နီဇွဲလားရွေးကောက်ပွဲကိုလာမယ့်ရှေ့ရက်အတွင်းမကျင်းပါဘူးဆိုရင်တော့ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ကိုသမ္မတဖြစ်နေအတိမတ်ပြုလာနိုင်ွယ်ရှိတယ်လို့ဥရောပနိုင်ငံသုံးနိုင်ငံကဒီကနေ့ပဲပြောကြားသွားပါတယ်။စပိန်ဝန်ကြီးချုပ်ပက်ဒရိုဆန်ချက်စ်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့ကသူတို့နိုင်ငံတွေအနေနဲ့ဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ကိုခေါင်းဆောင်ဖြစ်နေအတိမတ်ပြုသွားဖို့ရှိတယ်လို့ပြောကြားသွားပြီးတော့ဂျာမနီနိုင်ငံကလည်းအဲ့လိုပြောသွားခဲ့ပါတယ်။ကမ္ဘာလူငယ်များနဲ့အခမ်းအနားတစ်ခုစီအဖြစ်နဲ့ပနားမနိုင်ငံကိုရောက်နေတဲ့ကက်သလစ်ဘာသာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတတိုင်းကာဝေတစ်ချောင်းလုံးပြောင်းနေတဲ့သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်သွားခဲ့ပါတယ်။ဘရာဇီးလ်နိုင်ငံကတက်တူတူဖော်ရီလုပ်ငန်းကရေကာတာတစ်ခုပြိုကျခဲ့တာကြောင့်လူ6ယောက်ထက်မနည်းသေဆုံးပြီးခန့်မှန်းကြေအဖြစ်လူ300လောက်လက်ရှိပျောက်ဆုံးနေဆဲဖြစ်ပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမအေးတန်နာကျော်ကတင်ပြပေးသွားတာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ဂျိုးဂိလ်ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24/50/51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.